to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်မေလ26ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမောပါရှင်
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညပိုင်းသတင်းတွေကိုနားလည်နေတူကြီးညပေးသွားမှာပါတောင်ကိုရီးယားသမရမွန်ဂျဲအင်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့ဟာဒီကနေ့မှရုတ်တရက်တွေ့ဆုံခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ဒီမူရစ်စေဝါနိုင်ငံတိုက်ပစ်ရေးစစ်ဆင်ရေးတွေအတွင်လူပေါင်း3000ကျော်ကိုဖမ်းဆီးခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်တွေနားဆင်ရမှာကတော့ရခိုင်ပြည်နယ်ကဘာသာရေးနဲ့ညီညာရေးအခြေအနေတွေလေ့လာနိုင်မှုအတွက်နိုင်ငံတကာနဲ့ပြည်တွင်းကဘာသာပေါင်းစုံအဖွဲ့တွေဟာသာသနာရေးဝင်ကြီးနဲ့အတူရခိုင်ကိုဒီကနေ့တွားရောက်နေကြပါတယ
်။သူကလေ့လာတာပေါ့နော်။လက်ရှိအခြေအနေတွေကိုသူကလေ့လာမယ်။ဒီပြန်လည်လက်ခံရေးစခန်းတွေလည်းရှိမယ်။အဲ့ဒါကြီးသူကတော့တွားပြီးတော့တကယ်ဟိုနဘူးလူတွေတွားကြတာပေါ့နော်။အဲ့ဒီအဖွဲ့
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးပြောပြပေးခဲ့တာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်ဒီကနေ့ညကျင်းပါမယ် UEFA Champions League ဘောလုံးပွဲဒီဘောလုံးပွဲအကြောင်းကိုတော့မြန်မာအားကစားကလောင်ရှင်နေနဲ့ဘောလုံးဝါသနာရှင်နေရဲ့သုံးသက်ချက်သတင်းလွှာနဲ့အတူစနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာတခွင်အစီအစဉ်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတဲ့လေလိုက်အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
တောင်ကိုရီးယားသမ္မတမွန်ဂျဲအင်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့ဟာဒီကနေ့မှစီစဉ်မထားဘဲရုတ်တရက်တွေ့ဆုံခဲ့ကြပါတယ်။နိုင်ငံခြားစစ်မဲ့ဇုံဤမှာတွေ့ခဲ့ကြတဲ့ဆွေးနွေးပွဲအတွင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်အွန်းတို့မကြခင်မှာဒီဖြစ်လာနိုင်တဲ့ထိပ်သီးအစည်းအဝေးပွဲနဲ့ပတ်သက်ပြီးတော့အငြင်းကြီးဖလှယ်ခဲ့ကြတယ်လို့တောင်ကိုရီးယားသမ္မတပြောခွင့်ရကပြောပါတယ်။ဒီဆွေးနွေးပွဲရလဒ်ကိုတော့တောင်ကိုရီးယားသမ္မတမွန်ကတနင်္ဂနွေနေ့မနေ့မှကြေညာလိမ့်မယ်လို့ဆိုပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားတွေ့ဆုံဆွေးနွေးကြမယ့်ကိစ္စနဲ့ပတ်သက်ပြီးတိုးတက်ဖြစ်ထွန်းမှုတွေကိုသတိထားစောင့်ကြည့်နေရလို့လဲတောင်ကိုရီးယားကပြောကြားပါရယ်ဇွန်လ12ရက်နေ့မှာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့စင်ကာပူမှာတွေ့ဆုံဖို့စီစဉ်ထားတဲ့ထိပ်သီးဆွေးနွေးပွဲကိုဖျက်သိမ်းကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားပြီးနောက်တစ်ရက်အကြာမှာပဲဒီအစည်းအဝေးဖြစ်နိုင်တဲ့အခြေအနေတွေရှိနေတော့မယ်လို့ထရမ့်ကပြောကြားခဲ့ပါရယ်ဇွန်လ12ရက်နေ့ကျရင်စင်ကာပူမှာတွေ့ဆုံဆွေးနွေးမယ်လို့ကနေဦးညှိနှိုင်းထားခဲ့တဲ့အတိုင်းဖြစ်နိုင်ခြေရှိတယ်လို့တောက်ကြနေညနေမှာထရမ့်က Twitter မှာရေးသားပါရယ်ဒါမှမဟုတ်ရင်လည်းတိထက်အချိန်ပိုလိုကောင်းလိုမယ်လို့ဆိုပါရယ်မြောက်ကိုရီးယားနဲ့အမေရိကန်ပြည်အောင်စုကြားထိပ်သီးဆွေးနွေးပွဲကိစ္စဟာလုံးဝဖျက်သိမ်းလိုက်တာမျိုးမဟုတ်ပဲအခုခါမှာတော့ဒီထိပ်သီးဆွေးနွေးပွဲပြန်စတင်နိုင်တဲ့အနေအထားမျိုးကိုတွေ့ရတယ်လို့တောင်ကိုရီးယားသမ္မတပြောခွင့်ရ Kim Yu-kyun ကကြေညာချက်ထုတ်ပြောဆိုထားပါရယ်မြောက်ကိုရီးယားကောင်းဆောင်နဲ့တွေ့ဆုံဆွေးနွေးတော့မှာမဟုတ်ဘူးလို့ထရမ့်ကကြာသပတေးနေ့ကပြောကြခဲ့ပြီးတောက်ကြနေအစောပိုင်းမှာတော့ဒီထရမ့်နဲ့တွေ့ဆုံဆွေးနွေးဖို့မြောက်ကိုရီးယားကဆန္ဒရှိနေသေးကြောင်းတုံ့ပြန်ခဲ့ပြီးတဲ့နောက်မှာထိပ်သီးဆွေးနွေးပွဲကျင်းပဖို့နဲ့ပတ်သက်ပြီးတော့အလားအလာကောင်းတွေတွေ့လာရပါတယ်ထိပ်သီးဆွေးနွေးပွဲကျင်းပဖို့ကြိုးပမ်းအားထုတ်တဲ့အနေနဲ့ဘဲအမေရိကန်သမ္မတကမှဆောင်ရွက်ဝတ်မှာမဟုတ်တဲ့ပြတ်သားတဲ့ဆုံးဖြတ်ချက်ကိုချနိုင်တဲ့အတွက်သမ္မတထရမ့်ကိုအထူးချီးကျူးကြောင်းလဲမြောက်ကိုရီးယားထိပ်တန်းတန်တမန်ကင်ဂျူဂွမ်ကပြောပါတယ်ခင်ဗျာ
တရုတ်နိုင်ငံကဆက်သွယ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ CDE ဆက်လက်လဲပတ်နိုင်ဖို့သဘောတူညီမှုတရားရလိုက်ပြီလို့သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကလွှတ်တော်အမတ်တွေကိုပြောပါရယ်ဒီလောက်ရကြောင့်နောက်လာမှာကျင်းပမယ်တရုတ်အမေရိကန်ကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲမှာအမေရိကန်အတွက်အလန်းပွင့်သွားစေနိုင်ပါတယ်သဘောတူညီမှုအရ CDE ကုမ္ပဏီရဲ့အုပ်ချုပ်ရေးအဖွဲ့ကိုဖယ်ရှားရမှာဖြစ်တယ်လို့အမေရိကန်နိုင်ငံကခန့်အပ်တဲ့လူတွေကိုအစားထုတ်ပြီးတန်ကြီးလဲပေးဆောင်ရမှာပါအီရန်မြောက်ကိုရီးယားတို့နဲ့ကုန်သွယ်မှုတားမြစ်ချက်တွေကိုချိုးဖောက်ပြီးပစ္စည်းကိရိယာတွေရောင်းချပေးခဲ့တဲ့အတွက်ဆိုပြီးတော့ CDE ကုမ္ပဏီကပေးဆောင်မည်ဖြစ်တဲ့ဒေါ်လာတန်း1000ကျော်အပြင်နောက်ရတန်းကြီးပေးဆောင်ရအောင်ပါ။အပြန်အလှန်အားဖြင့် CDE နည်းပညာကုမ္ပဏီကထုတ်လုပ်တဲ့ကုန်ပစ္စည်းတွေမှာအမေရိကန်ထုတ်ပစ္စည်းတွေကိုတတ်ဆင်အသုံးပြုခွင့်2025ခုနှစ်ထိတားမြစ်ချက်ကိုလည်းအမေရိကန်ကုသန်းရောင်းဝယ်ရေးဌာနကဖယ်ရှားပေးမှာပါ။အမေရိကန်ရဲ့ဒီလအစောပိုင်းကတားမြစ်ချက်ကြောင့်ကုမ္ပဏီလုပ်ငန်းတွေရပ်ဆိုင်ရလိုနေဖြစ်ခဲ့ပါတယ်။တရုတ်နဲ့အမေရိကန်တို့ကြားသွင်းကုန်ခွင့်တွေအပြန်အလှန်တိုးကောက်မဲ့စီစဉ်ကြောင်းကုန်သွယ်ရေးစစ်ပွဲဖြစ်လို့နေချိန်မှာအခုသဘောတူညီမှုကိုရလိုက်တာပါ
။ကိုလံဘီယာနိုင်ငံဟာနောက်တရင်မကစပြီးတော့မြောက်အတ္တလန္တိတ်နီတိုစစ်စာချုပ်အဖွဲ့ဝင်တောင်အမေရိကတိုက်ကပထမဆုံးတရားဝင်နိုင်ငံဖြစ်လာတော့မယ်လို့သမ္မတဟွမ်မန်နျူယယ်ဆန်တိုစ်ကတောက်ကြာနေမှာကြေညာလိုက်ပါတယ်ဒီကိစ္စကိုဘရက်ဆဲစ်မြို့မှာနောက်သတင်းပတ်ထည့်အတည်ပြုမှာဖြစ်တယ်လို့ဒါဟာတိတ်ကိုအရေးကြီးတဲ့အခါသမယဖြစ်ကြောင်းနရီနိုသမ္မတနန်းတော်ကနေပြောကြားတဲ့ရုပ်မြင်သံကြားမိန့်ခွန်းမှာရော Twitter ဆက်မျက်နှာမှာပါသမ္မတဆန်တိုစ်ကပြောကြားပါတယ် FARC လက်ဝဲဝါဒီတပုံတပ်ဖွဲ့နဲ့ငင်းငယ်ရယူနိုင်ခဲ့တဲ့ဒီ2016နိုဘယ်ငင်းငယ်ဆုရှင်သမ္မတဆန်တိုစ်ကနေတိုးအဖွဲ့ဝင်နိုင်ငံဖြစ်လာခြင်းအပြင်ကမ္ဘာ့ဇက်ကုံမှာကိုလံဘီယာနိုင်ငံရဲ့အခန့်ကဏ္ဍကိုမြင့်တင်ပေးနိုင်လိမ့်မယ်လို့လည်းဆိုပါရယ် အခုခါမှာနိုင်ငံရေးပါတီတခုဖြစ်လာတဲ့ FARC တပုံတပ်ဖွဲ့နဲ့ငြိမ်းချမ်းရေးသဘောတူညီမှုရလဒ်ပြီးတဲ့နောက်နေတိုတပ်ဖွဲ့နဲ့ကိုလံဘီယာနိုင်ငံတို့မဟာမိတ်ဖွဲ့ရေးသဘောတူညီမှုကို2019မေလမှာသဘောတူညီမှုရခဲ့တာပါခင်ဗျာ
။ Bangladesh နိုင်ငံမျိုးတော်ဓာကာမာမွေးစေဝါရောင်းဝယ်မှုနဲ့ပတ်သက်လို့တန်ရာရှိသူ100လောက်ကိုဖမ်းဆီးလိုက်တယ်လို့ Bangladesh အာဏာပိုင်တွေကပြောပါတယ်။မွေးစေရောင်းဝယ်သူ60ကျော်ကိုတုတ်တင်ခဲ့တယ်လို့ Bangladesh နိုင်ငံသားကဝင်ရောက်ဆင်းနေမှုတွေအတွင်းတန်ရာရှိသူ3000ကျော်ကိုဖမ်းဆီးထိန်းသိမ်းခဲ့တယ်လို့အာဏာပိုင်တွေကကိုးကားပြီးတော့ဒေသခံသတင်းမီဒီယာတွေကဖော်ပြပါတယ်။လုံခြုံရေးတပ်ဖွဲ့တွေနဲ့ထိတ်တဲရင်ဆိုင်ပစ်ခတ်မှုတွေဝင်ရောက်ဆင်းနေမှုတွေအတွင်းလူတချို့တည်ဆုံခဲ့တယ်လို့အာဏာပိုင်တွေနဲ့သတင်းမီဒီယာတွေကပြောဆိုပေမဲ့ဂျာဟာလိုအပ်တာတဲ့ပို့ပြီးတော့အလွန်ကျွံဆောက်ရတာဖြစ်တယ်လို့လူခွင့်ရေးအဖွဲ့တွေကထောက်ပြပါတယ်။အာဏာပိုင်တွေကတော့အခုလိုဆွဆွဲမှုတွေကိုညှင်းဆို့ထားပြီးမွေးစေဝါရောင်းဝယ်ဖောက်ကမှုကိုလုံးဝလက်သက်မခံတဲ့မူဝါဒအရတင်းတင်းကြပ်ကြပ်ကင်တွယ်တာဖြစ်တယ်လို့ပြောဆိုချေပါပါတယ်ဒီကနေ့မှာဒါကာမြို့တော်မိုဟာမိုပိုအရက်မှာလုံခြုံရေးတွေဝိုင်းပတ်ပြီးတော့မွေးစေဝါရောင်းဝယ်ဖောက်ကမှုနဲ့တန်ရာရှိသူ100လောက်ကိုဖမ်းဆီးခဲ့တယ်လို့လည်းအာဏာပိုင်တွေကပြောပါတယ်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်အကြံပေးဝါရအခြေခံအုံမြင့်တီကိုဖြတ်သိမ်းရှင်းလင်းရေးနိုင်ငံတကာအနေနဲ့ထဲထဲဝင်ဝင်ပူးပေါင်းဆောင်ရွက်ဖို့တရုတ်နိုင်ငံအကြံဖတ်မှုတံပြန်နှိမ့်နှင်းအရာရှိတွေကပန်ကြားလိုက်ပါတယ်တရုတ်နိုင်ငံအနေနဲ့လည်းနိုင်ငံတွင်းမှာအကြံဖတ်မှုတံပြန်နှိမ့်နှင်းရေးအင်တိုက်အားရိုက်ဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲအခုလိုပန်ကြားလိုက်တာပါထောက်လိုင်းရေးအချက်လက်တွေစုဆောင်းရှာဖွေရမှာအရှိန်မြင့်တင်ရေးနဲ့အကြံဖတ်သမားတွေအကြံဖတ်သမားတွေအင်အားစုစည်းမှုကိုအမြင့်ပြတ်ချေမှုရင်းနဲ့ပတ်သက်ပြီးတောက်ကြနေကဒီတယ်လီဖုန်းကနေတဆင့်ကျင်းပတဲ့အစည်းအဝေးအတွင်းအကြံဖက်ဝါဒနှင်းနှင်းအရာရှိတွေကိုနိုင်ငံတော်ကောင်စီဝင်ဇွန်ခက်ခီကညွှန်ကြားပြောဆိုခဲ့တယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနကပြောပါတယ်ဒီအကြံဖက်ဝါဒတံပြန်တိုက်ဖက်ရေးအစီအစဉ်ဟာအထူးသဖြင့်တော့တရုတ်အနောက်မြောက်ပြည်နယ်ရှင်ကျန်းဒေသနဲ့ကလေးဗဟိုအာရှနိုင်ငံတွေကိုဥတည်ထားစောင့်ကြည့်ဖို့ဖြစ်ပြီးရှင်ကျန်းမှာဆိုရင်အစ္စလာမစ်စစ်သွေးကြွလေလူရာနဲ့ချီပြီးတော့တပ်ဖြတ်ခဲ့ပါတယ်အဲ့လိုအခြေအနေကြောင့်တရုတ်အာဏာပိုင်တွေဟာရှင်ကျန်းပြည်နယ်မှာလက်နက်ကင်လုံခြုံရေးတပ်ဖွဲ့တွေလူတွေရဲ့မျက်နှာကိုဖတ်နိုင်တဲ့အစစ်မြင့်နည်းပညာသုံးကင်မရာတွေတပ်ဆင်ပြီးလုံခြုံရေးတင်းတင်းကြပ်ကြပ်ချထားပါတယ်။ဒါပေမဲ့လည်းလွန်ခဲ့တဲ့နှွေဦးရာသီကစလို့အဲ့ဒီဒေသမှာရှိတဲ့မွတ်စလင်ဝီကလူမျိုးသိမ်းတဲ့ချီကိုဘာသာရေးအရာလူမျိုးရေးအရာညှဉ်းပန်းနှိမ့်ဆက်မှုတွေရှိခဲ့တဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်ခင်ဗျာ
။ဥရောပကိုဝင်ရောက်ဖို့စူးစမ်းနေတဲ့လှေစီးပြေးရွှေပြောင်းဝင်ရောက်သူ1500လောက်ကိုမြေထဲပင်လယ်အတွင်းခြားရာပင်နဲ့တောက်ကြားနေတွေမှာကယ်တင်လိုက်ရတယ်လို့အီတလီကမ်းခြေဆောင်တပ်ကပြောပါတယ်။ဒီရွှေပြောင်းဝင်ရောက်သူတွေကိုအီတလီရဲတပ်ကတင်မော်ရီ NGO တွေနဲ့ EU နဲ့ခြားဆိုင်ရာအေဂျင်စီ Front Factor ကပူးပေါင်းကယ်တင်ခဲ့တာပါ။တောက်ကြားနေတဲ့ရက်ထဲမှာလည်း200ခွခုကနေဒုက္ခတဲ့1050ခုအီတလီကမ်းခြေဆောင်တပ်တွေကကယ်တင်ခဲ့ရတယ်လို့လည်းပြောပါတယ်။ German NGO Sea Watch နဲ့ CI အဖွဲ့ကလည်းလူအပြည့်အသိတင်းဆောင်လာတဲ့လှေဘော်ကနေဒုက္ခတဲ့450ကိုကယ်တင်ခဲ့ရတယ်လို့ပြောပါတယ်။လှေတစည်းဘော်ကတော့ Terry ကိုကယ်တင်ချိန်မှာတော့လေပြာကင်းတဲ့ရေရင်ဟာအဲ့ဒီနေရာအနီးအနားထိရောက်ခဲ့ပေမဲ့လည်း NGO အဖွဲ့တွေကယ်တင်နေတာကိုဒီအတိုင်းပဲကြည့်နေခဲ့တယ်လို့ဆိုပါတယ်။အခုလပိုင်းတွေအတွင်းလေပြာကမ်းခြေဆောင်တပ်တွေဟာဒုက္ခတဲ့ရှင်းနေလာတဲ့လှေတွေကိုလှိုက်လံရှာဖွေပြီးတော့လေပြာကိုပြန်ပို့ခဲ့တယ်ဆိုတဲ့သတင်းတွေထွက်နေတာကြောင့်ဒုက္ခတဲ့ရအဲ့ဒီလိုပြန်ပို့ခံရမှာကိုဆိုရင်နေတာပါ။ဒီနေ့ဆမိုင်းကစသလိုအီတလီမှာဒုက္ခတဲ့1800မှတ်ပုံတင်ထားတယ်လို့နိုင်ငံကရွှေပြောင်းခြေချသူများဆောက်ရှောက်ကတိရင်ဖွဲ့ IOM ကပြောပါတယ
်။အိုင်ယာလန်နိုင်ငံမှာဒရေသားဖြတ်ချခွင့်နဲ့ပတ်သက်ပြီးတော့လူလူဆန္ဒခံယူပွဲကျင်းပရမှာအခုချိန်ထိတောက်ခံရရှိတဲ့စီးရင်တွေအရတော့ဒီဒရေသားဖြတ်ချခွင့်ကိုလက်ခံသူတွေဘက်ကအနိုင်ရနေပါတယ်။ကိုဝင်ဖြတ်ချခွင့်ကိုစန့်ကျင်တဲ့အဖွဲ့ကတော့ဒီလူလူဆန္ဒခံယူပွဲရလဒ်ဟာတမိုင်းမှာကြီးကွဲစရာမကြုံစဘူး။သဘောထားကွဲလဲမှုကြီးဖြစ်တယ်လို့ဒီကနေ့မှပြောပါတယ်။အခုချိန်ထိတော့တရားဝင်မဲရလဒ်တွေထွက်ပေါ်မလာသေးပေမဲ့လည်းဒရေသားဖြတ်ချခွင့်ကိုတားမြစ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအမှတ်၈ပြင်ဆင်ချက်ကိုညှိညွန့်ပြီးဖွဲ့စည်းထားတဲ့ Sixth the Eight အဖွဲ့ပြောခွင့်ရ John McGarr ကတော့1983ခုနှစ်ကတည်းကအတီးဖြစ်လာတဲ့ဒီအချက်ဆက်လက်တရှိနေဖို့လက်မမြင်တော့ဘူးလို့ Ireland ရုပ်မြင်သံကြားကနေတဆင့်ပြောကြပါတယ်။တကယ်လို့သာလူလူဆန္ဒခံယူပွဲနောက်ဆုံးရလဒ်ဒီအခုလက်ရှိအခြေအနေတိုင်းထွက်ပေါ်လာပြီဆိုရင်တော့ဒါဟာဒရေသားဖြတ်ခွင့်တောင်းဆိုနေတဲ့ Ireland အမျိုးသမီးတွေအတွက်အောင်မြင်မှုကြီးတစ်ရက်လည်းဖြစ်ပါတယ်ခင်ဗျာ။
ဥရောပထိပ်တီးအသင်းတစ်သင်းဖြစ်တဲ့ Liverpool နဲ့ Real Madrid တို့2018ခုနှစ် UEFA Champions League ဘောလုံးပွဲကို Ukraine နိုင်ငံ Kiev မြို့မှာမြန်မာစံတော်ချိန်တနင်္ဂနွေနေ့မနက်7:15မိနစ်မှာရှင်ပြိုင်ကစားကြတော့မှာဖြစ်ပါတယ်။ Real Madrid အသင်းဟာ Bayern မြို့နဲ့အသင်းကိုအင်္ဂါနေ့ကအချိန်နဲ့ကစားပြီးတော့၄ဂိုး၃ဂိုးနဲ့အနိုင်ရခဲ့တဲ့အတွက်ဘောလုံးပွဲကိုတက်လာတာပါ။ Liverpool အသင်းကတော့ Roma အသင်းကို Borussia ကနိုင်ပြီးတော့တက်လာတာပါ။ဘောလုံးပွဲကြီးမဲ့ပရိသတ်ကြီးလဲ UEFA Champions League ဘောလုံးပွဲကိုပထမဆုံးကျင်းပမဲ့ Kiev မြို့ကိုရောက်ရှိနေပါပြီ။ Ukraine နိုင်ငံဟာ Russia ကိုကျောထောက်နောက်ခံပေးထားတဲ့ခွဲတော်ရဲတပုံးတို့ရဲ့ပဋိပက္ခရေဖြစ်ပွားခဲ့တဲ့နောက်စီးပွားရေးအရာအကြီးကျယ်ခက်ခဲတွေနဲ့ရင်ဆိုင်နေရတာဖြစ်တဲ့အတွက် UEFA Champions League ဘောလုံးပွဲကျင်းပခွင့်ရတာဟာရှားပါးတဲ့အခွင့်အခါလည်းဖြစ်ပါတယ်။လျင်စင်းတက်နိုင်တဲ့နေရာတွေနဲ့တဲခိုစရာဟိုတယ်တွေအလုံးအလောက်မရှိတာကြောင့် UEFA Champions League ဘောလုံးပွဲကျင်းပဖို့အခက်အခဲဆုံးနေရာတစ်ခုလည်းဖြစ်ခဲ့ပါတယ
်။စနေညအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ထိတ်တဲရောက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။လူမျိုးရေးဘာသာရေးအတွင်ဆောင်အကြမ်းဖက်ပြစ်ပခတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်အတွင်းကဘာသာရေးနဲ့ငြိမ်းချမ်းရေးအခြေအနေတွေလေ့လာနိုင်မှုနိုင်ငံတကာနဲ့ပြည်တွင်းကဘာသာပေါင်းစုံအဖွဲ့ဝင်တွေဟာသာသနာရေးဝင်ကြီးနဲ့အတူဒီကနေ့ရခိုင်ကိုတွားရောက်နေကြပြီဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့မတူကွဲပြားတဲ့ဘာသာပေါင်းစုံကြားအမုန်းတရားတွေကျော်နေပြီးတော့မြေတားတရားတွေပြန်ပွားဖို့အခြေခံပြီးလာရောက်တဲ့ခီးစဉ်အဖြစ်လူမှုဝင်နယ်ကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝင်ကြီးကပြောပါတယ်။ဘာသာရေးနှိပ်ကွပ်မှုတွေနဲ့ရန်လိုမုန်းတီးမှုတွေကိုတော့လက်တွေ့ကျတဲ့ဆောင်ရွက်မှုတွေနဲ့ပဲဖြေရှင်းနိုင်မယ်လို့အကဲခတ်တီကဆိုပါတယ်။အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ Religions for Peace နိုင်ငံတကာနဲ့ပြည်တွင်းကဘာသာပေါင်းစုံအဖွဲ့တွေဟာနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးတော့နောက်နေမှာပဲရခိုင်ပြည်နယ်ကိုသာသနာရေးဝင်ကြီးသူရဦးအောင်ကိုနဲ့အတူခရီးထွက်ခွာသွားကြတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝင်ကြီးဒေါက်တာဝင်းမြတ်အီးက VOA မြန်မာပိုင်းကိုပြောပါတယ်ရခိုင်ပြည်နယ်အတွင်းသူတို့အဓိကလေ့လာကြမှာကတော့ဘာသာရေးလူမျိုးရေးအသွင်ဆောင်အကြမ်းဖက်တိုက်ခိုက်မှုပြစ်ပခါတွေဖြစ်ပွားခဲ့ရာရခိုင်ပြည်နယ်အတွင်းကဒေသခံဘာသာရေးခေါင်းဆောင်တွေနောက်ဒေတာရင်းကအခြေအနေတွေကိုတွားရောက်လေ့လာကြမယ်လို့လူကယ်ပြန်ဝင်ကြီးကပြောပြပါတယ်
။သူတို့ဖွဲ့ရအားလုံးပူးပေါင်းပြီးတော့တပွဲတည်းလာရောက်ခြင်းအားဖြင့်အကျိုးတရားမှုအများကြီးရှိရပေါ့ဒီနိုင်ငံရဲ့ဒီနေအင်းချင်းရဲ့အတွက်ကိုအဲ့တော့သူတို့ကလာတာနေမကဘူးသူတို့ကအဲ့ဒီမှာတွားလေ့လာမှာကျွန်တော်ကာနာရေးဝင်ကြီးလိုက်သွားပြီလေဒီခိုင်ကြည့်သွားကြမှာသူတို့ကလေ့လာတာပေါ့နော်လက်ရှိအခြေအနေတွေကိုသူတို့ကလေ့လာမယ်ဒီပြန်လည်လက်ခံရေးစခန်းကြီးလည်းကြည့်မယ်အဲ့ဒါသူတို့ကတော့တွားပြီးတော့တကယ်ဟိုနပုရိသူတွေတွားကြတာပေါ့နော်အဲ့ဒီဖွဲ့ကျဲမှာပါဝင်တဲ့အကုန်လာတွေ့တဲ့ချက်ရှိဦး20အဲ့ဒီအကုန်လုံးတော့မဟုတ်ဘူးအဲ့ဒီကအဖွဲ့ဝင်တွေကနေခေါင်းဆောင်ပိုင်းနေနေတွားနေတဲ့လူတွေပေါ့နော်ဟိုတွားကြပါလေလက်ရှိချိန်တွေလည်းသိရမယ်ကိုရောက်ရင်လည်းသူတို့တွေ့ဆုံဆွေးနွေးတာတွေလည်းလုပ်ချင်လည်းလုပ်မယ်ပေါ့နော်ကျွန်တော်ထင်တာတော့သာသာရေးဝင်ကြီးကလိုက်တော့အားပေါ့
ဘာသာပေါင်းစုံလိုက်ပါလာတဲ့ကိုယ်စလဲအဖွဲ့နဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့နိုင်ငံသားရေးဝင်ကြီးဌာနမှာတွေ့ဆုံကြတဲ့အချိန်မှာတော့အထူးသဖြင့်မြန်မာနိုင်ငံတွင်းငြိမ်းချမ်းရေးအရေးပါပုံမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအပြန်အလှန်အမိသဟဲပြုမှုတွေအပေါ်မှာသူတို့ရဲ့အမြင်သဘောထားတွေကိုဆွေးနွေးခဲ့တယ်လို့ဒေါက်အောင်ဆန်းစုကြည်ဘက်ကလည်းငြိမ်းချမ်းရေးနဲ့မေတ္တာတရားပြန်ပွားရေးအတွက်သူ့အနေနဲ့ကြိုးပမ်းဆောင်ရွက်နေကြောင်းမြန်မာနိုင်ငံအတွက်သာမကအနာဂတ်လူအဖွဲ့အစည်းအတွက်လူတိုင်းကငြိမ်းချမ်းရေးနဲ့မေတ္တာတရားကိုဆောင်ရွက်ပေးကြဖို့အားပေးလှုံ့ဆော်ပေးပါလို့မေတ္တာရက်ခံခဲ့ကြောင်းတွေ့ဆုံပွဲမှာကိုရိုင်းတက်ရောက်ခဲ့တဲ့လူကပြန်ဝင်ကြီးဒေါက်တာဝင်းမြတ်ဤကပြောပါတယ
်။ငញ្ញင်းနဲ့ဖွံ့ဖြိုးတိုးတက်မှုဒါအပြန်အလှန်ချိတ်ဆက်နေတယ်ဆိုတာကိုသူတို့တွေကပြောတယ်လေ။အဲ့ဒီအတွက်ကိုဒီငញ្ញင်းနဲ့ဖွံ့ဖြိုးတိုးတက်ရေးချိတ်ဆက်နေတဲ့အတွက်ကြောင့်ဒီဘာသာပေါင်းစုံပါဝင်တဲ့ကိုယ်စားလှယ်အဖွဲ့တွေဟာဒီငញ្ញင်းရေးအတွက်ကိုဥတီဆောင်ရွက်တဲ့ကိစ္စတွေသူတို့ဆောင်ရွက်နေတာရှိတယ်ပေါ့။ဒါကြောင့်မလို့ဒီလိုမျိုးသူတို့ကလာရောက်တွေ့ဆုံတာဖြစ်တယ်။အဲ့တော့ဒီလုပ်နေတဲ့လုပ်ငန်းရှင်တွေမှာဒီဘာသာပေါင်းစုံအဖွဲ့ကကိုယ်စားလှယ်တွေအနေနဲ့သူတို့ဒီတကယ်ပဲဒီလူတွေကိုမြစ်တန်ထားပြီးတော့ဆောင်ရွက်နေတဲ့အကြောင်းတွေပေါ့။အဲ့တော့ကျတော့ဒေါက်တာဆန်းစုကြည်ကလည်းပြန်ပြောတာကတော့ဒီငញ្ញင်းရင်းနဲ့မြစ်တန်တရားပြန့်ပွားရေးအတွက်ကိုဘာသာတိုင်းကဘာသာတိုင်းကအားလုံးတော့ခေချင်အောင်ဒီကနေ့ဘာသာပေါင်းစုံပေါ့နော်ပါဝင်လာကြတဲ့ပါဝင်လာပြီးတော့သူတို့ကနေပြီးတော့သူတို့ကဒါဒီငញ្ញင်းရင်းနဲ့မြစ်တန်တရားထားရှိရေးအတွက်ဘာသာတတိယပေါ့နော်အဲ့ဒီဟာကိုတကယ်တော့ဘာသာတတိယမှာဒီမြစ်တန်တရားဆိုတာရှိတယ်ကြောင်တောင်နဲ့ငញ្ញင်းရင်းဆိုတာဥတီကလမ်းစဉ်လေးကြီးပဲအကုန်လုံးပါပေါ့နော်အဲ့တော့အဲ့ဒါတွေကတကယ်ပဲဟို ကျိုးရှိတဲ့ကိစ္စတွေပေါ့ဘာသာအတိအမြန်ရေးရရှိလို့လေမေတ္တာတရားရှိကြရဆိုဘာသာတိုင်းမှာမေတ္တာတရားဆိုပါတယ်ပေါ့မေတ္တာတရားကိုအဓိကထားပြီးတော့ဆောင်းပါကြဖို့ဒါပါပဲအဓိကအထိချုပ်ကြတော့လေ
အခုလိုမျိုးဘာသာပေါင်းစုံကအစင်မြင့်ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုလာရောက်တဲ့အပေါ်ကြိုးစိုးလက်ခံပေးမယ်လို့ဘာသာတရားဖိနှိပ်မှုတွေမတူကွဲပြားမှုတွေပေါ်မှာအမုန်းတရားတွေပွားများနေစေမြန်မာနိုင်ငံတွင်အထူးသဖြင့်ရခိုင်ပြည်နယ်လိုနေရာမျိုးမှာတော့ဘာသာပေါင်းစုံချစ်ချည်ရေးနဲ့အမှန်တကယ်ငြိမ်းချမ်းရေးရဖို့ဆိုရင်တော့ဒေသတွင်းလူမှုအတိုင်းအဝိုင်းကြားလက်တွေ့ကျတဲ့လှုပ်ဆောင်မှုတွေနဲ့ပဲဖြေရှင်းနိုင်မယ်လို့နိုင်ငံရေးအကဲခတ်ဒေါက်တာခင်စုံဝင်းကသုံးသပ်ပါတယ်
။နောက်ဆုံးမတော်တဲ့အဆုံးစုခေါ်သွားတဲ့သဘောမျိုးဖြစ်နေတာဟာနော်။ဟုတ်ကဲ့သူကကြည့်မယ်ဆိုရင်လည်းတို့ဒီအချက်အဲတွေကရမ်းတွေ့နေပြီ။ဆိုကြမစင်တော့ဟိုဘာသာရေးဖိုင်လက်ရှိတဲ့ပဲဖယရုကုနေရပြီ။နော်ရခိုင်ကိုတခြားနည်းနဲ့လည်းဘလို့မှမဖြစ်တော့ဘူး။ရှင်ရီကတကယ်ရိုင်းလာပြီနော်။သူကကြောက်ကြလာပါကဲဖာသာတို့နော်မော်ဇီတို့ဆရာတော်တို့ဘာလို့ကွာကြတော့ဖယရုကုပြေးပါဆိုခေါ်သွားရတဲ့ပုံမျိုးဖြစ်နေတယ်။ဆိုတော့တကယ်တခြားကတည်းကကြားတဲ့နီးနားဆိုတာကလည်းမျိုးစုံရှာနေနိုင်ငံတကာကဘာသာရေးကောင်းဆောင်နဲ့တွိုင်းနဲ့တွားခြင်းအဖြစ်ဖြေပေါ်မလားဆိုတော့တခုတော့ခြေတိုင်းတခုတော့ဖြစ်သွားနိုင်တယ်။ဒါကြတော့အင်းကလာလာနဲ့ဟိုဘာသာပေါင်းစုံဖွဲ့နေဆိုတာကတော့ပြည်တွင်းကရှုပ်လက်လာရှိနေရှိမယ်လေအခုတော့အစ်ညင်နာတို့တိတ်မတွေ့သေးဘူးအဲကြောင့်တို့ဒီစာကိုတော့ကြောက်မယ်စင်တော့ဟိုနည်းနည်းတော့ချိန်နေရတော့ရုပ်တိရုပ်တာရှိတယ်လို့ပြောမှာပဲ
Religion for Peace နိုင်ငံတကာဘာသာရေးခေါင်းဆောင်တွေအပါအဝင်ပြည်တွင်းကဘာသာပေါင်းစုံအဖွဲ့ဝင်ပေါင်းအားလုံး18ဦးပါဝင်တဲ့အဖွဲ့ဟာမြန်မာနိုင်ငံတွင်းဘာသာရေးနဲ့ငြိမ်းချမ်းရေးဆောင်ရွက်ချက်တွေကိုလေ့လာနေကြတာဖြစ်ပြီးဒီဘာသာပေါင်းစုံအဖွဲ့ရဲ့ကိုယ်စားလှယ်အဖွဲ့အနေနဲ့မြန်မာနိုင်ငံတွင်းဘာသာမတူလူမျိုးကွဲတွေကြားဖြစ်ပွားနေစေအမုန်းတရားတွေနဲ့တင်းမာနေတဲ့ပြည်ပခါတွေအရေးပြေလည်အောင်လို့မေတ္တာတရားနဲ့ဂျားဝင်ဖြည့်ရှင်းနိုင်မှုမျှော်လင့်တယ်လို့လည်းရခိုင်ပြည်နယ်အရေးထက်ထက်ဝင်ဝင်ဆောင်ရွက်ပေးနေတဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ်ရှင်ဒီရွေးမြန်မာပိုင်းရဲ့စနေညကျန်းအစီအစဉ်ဒီကိုနားဆင်နေရတာဖြစ်ပါတယ်ရှင်။တောတာရှင်များရှင်ဒီကနေ့ညသကောင်ရဲ့အချိန်မှာယူကရိန်းနိုင်ငံကီယက်မြို့မှာရှင်ပြိုင်ကစားကြမဲ့ UEFA Champions League ဘောလုံးဒီဘောလုံးပွဲကိုမြန်မာပရိသတ်ကလည်းအားတက်တရောစောင့်ကြည့်နေပြီးတော့တမိုင်းကြောင်နောက်ခံအရာအင်္ဂလိပ်ကလပ်အသင်းဖြစ်တဲ့ Liverpool ကိုအနိုင်ရစေခြင်းပေမဲ့လို့ Spain ကလပ်အသင်းဖြစ်တဲ့ရီယယ်မက်ဒရစ်အသင်းကတော့အလားအလာပို့ပြီးတော့ကောင်းနေတဲ့အကြောင်းမြန်မာအားကစားကလောင်ရှင်တချို့နဲ့ဘောလုံးဝါသနာရှင်တွေကသုံးသပ်နေကြပါတယ်အသေးစိတ်ကိုကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ
်မြန်မာစံတော်ချိန်စနေညသကောင်တနင်္လာ15မိနစ်လောက်မှာဥရောပထိပ်သီးဘောလုံးကလပ်အသင်းနှစ်သင်းဖြစ်တဲ့ Liverpool နဲ့ Real Madrid တို့2018ခုနှစ်အတွက် UEFA Champions League ဘောလုံးပွဲကို Kiev မြို့မှာဆင်နွှဲကြမှာဖြစ်ပါတယ်နှစ်သင်းစလုံးမှာတိုက်စစ်မှုကောင်းနေတဲ့ဝိုင်းရင်ကစားသမားတွေရှိနေတာကြောင့်ဒီပွဲဟာအကျိတ်နယ်ဖြစ်တယ်လို့ဥရောပဘောလုံးပွဲတွေကိုမပြတ်စောင့်ကြည့်နေတဲ့အားကစားဝါသနာရှင်ကိုအောင်သစ်လွင်ကပြောပါတယ
်။ကျွန်တော်ကကျတော့ဟိုဟာဟိုရေးကိုပို့ပြီးကျွန်တော်ကတဘောကြတယ်။ဘာကြောင့်လဲဆိုတော့ဟိုပွဲတစ်ပွဲလုံးကိုအဖြေကိုချက်ချင်းတောင်းပေးနိုင်တဲ့ကစားသမားတွေအများကြီးရှိရောလေ။ Liverpool ကျတော့သူကဒီ basic ဒီ Premier League ခြေစမ်းမာရင်သူကသူတိတ်အားမကောင်းလေနံပါတ်လေးနဲ့သူဝင်သွားတယ်ပေါ့ဒါပေမဲ့ तू ကတုတ်ထူချမှုဟာ तू ကဒီချန်ပီယံလိမ့်မှာじゃ तू ကတပွဲတော့ရန်ကောင်းတာအဲ့ကောင်လေ
ချန်ပီယံလိဂ်ဖလားကို12ကြိမ်ရခဲ့ပြီးတဲ့ Real အသင်းကတော့ပြီးခဲ့တဲ့နောက်ဆုံး2ကြိမ်မှာဇက်တိုက်ပိုဆွဲခဲ့တာကြောင့်ဒီနှစ်မှာလည်းအနံ့ရအောင်ကစားမဲ့အလားအလာတွေမြင်နေရကြောင်းအားကစားကလောင်ရှင်ဦးမြတ်သက်ကပြောပါတယ
်မချက်ပေါ်စရာတက်ကကျွန်တော်တို့အစင်အလာနဲ့လူရင်အားပေါ့လေအဲ့ဒါကိုကြည့်လိုက်ရင်တော့ဟိုလီဗာပူးကရီးယားကိုရှင်းလို့မရပါဘူး။နောက်လူချင်းရဆိုရင်လည်းဘယ်လိုလဲကျွန်တော်တို့လီဗာပူးကခုန MSS taxable ပေါ်ဗျာ။မင်းတို့ဆာလာတို့ဖီမီနိုတို့ဘယ်လိုလဲကောင်းတယ်ပြောဘယ်ဟာတောင်းနေတာ taxable အားတန်တာနောက်အတွေ့အကြုံများပြီးတော့လေတကယ်ဟိုမိုးလေးရေထဲမှာတည်နေနေကစားနိုင်တာကျွန်တော်ရီးယားကိုကစားနိုင်တယ်ဗျာ။လီဗာပူးကဒီပြောင်းနေတာဒီကိုကြည့်လိုက်ရင်ပြိုင်ဘက်ကဖျားချိလိုက်သူပြရဲနောက်မိရဆိုလိုက်လည်းပြရဲပြပြီးတော့သူအမားရင်းနေရှိတတ်တယ်အဲတော့ကြိုက်တာတော့လဘောမှုပါပဲဒါပေမဲ့တကယ်ရေရင်ချိန်မိရဆိုတော့မိရသာပါတယ်လူရဲပဲသတုံးချိန်ရောက်ပူဆွဲသွားဖို့များပါတယ
်ဘောလုံးအသင်းနဲ့ပတ်သက်လာရင်မြန်မာနိုင်ငံမှာအင်္ဂလိပ်ကလပ်အသင်းတွေကိုမြန်မာပြည်သက်ကပူကြိုက်လိမ့်ရှိပြီးမန်ယူချယ်ဆီနဲ့လီဗာပူးအသင်းတွေကိုအားပေးလိမ့်ရှိပါတယ်ဒါမဲ့ Spain Champions League Club အသင်းဖြစ်တဲ့ Real Madrid အသင်းကအလားအလာပိုကောင်းနေတယ်လို့အားကစားဝန္ဒနာရှင်ကိုညံဝင်းရှင်ကပြောပါတယ်
။ Real Madrid ကဘာလို့လဲဆိုတော့သူကအရင်နှစ်နှစ်မှလည်းသူက
ဘူလူပဲရောက်ပြီးပိုးဆွဲခဲ့တယ်ပေါ့နော်ဒီနှစ်မှလည်းထပ်ပြီးသူပိုးဆွဲဖို့အတွက်သူက3ကြိမ်ဆက်ဖြစ်သွားမှာဒီနှစ်ပိုးဆွဲမယ်ဆိုရင်ဒါလို့ပြောသူဒီတစ်ခေါက်မှလည်းသူပဲပိုးဆွဲမယ်ဆိုတော့ကျွန်တော်တင်တယ်ပြီးတော့ကစားသမားပိုင်းမှာဆိုရင်ပြီးရတော့ကျွန်တော်တို့ကသူလက်ရှိသူရဲ့အကောင်းဆုံးအနေထားလို့ပြောလို့ရတာပေါ့ဒီနှစ်မှသူထပ်ပြီးယူမယ်ဆိုတော့သူဟိုရဲ့ဖလားထပ်ရမယ်ဆိုတော့သူတို့အောင်မြင်မှုတစ်ခုထပ်ရမယ်ပေါ့အဲ့လက်ရှိနေသားရဲ့ကစားသမားအစုဖွဲ့အပိုင်းမှာဆိုရင်လည်းရဲမထွက်ကတော့ဒီလီဗာပူးထက်တာတာပါတော့
မြန်မာပြည်သက်ဟာတမိုင်းကြောင်းဆင်နွယ်မှုအရအင်္ဂလိပ်ကလပ်ဘောလုံးတင်းတွေကိုပူအားပေးလေရှိကြောင်းအားကစားကလောင်ရှင်ဦးမြတ်သက်ကပြောပါတယ
်ဟောကျွန်တော်တို့ကအင်္ဂလိပ်ဂျုံဖြစ်ခဲ့တာဟုတ်ဗျာအင်္ဂလိပ်ဂျုံဖြစ်ခဲ့တော့ကျွန်တော်တို့နဲ့အင်္ဂလိပ်ကဘာသွားပြည်ရောဆိုတော့ဘောလုံးကအရန်ကြိုက်တယ်လက်ဖက်ကြီးအရန်ကြိုက်တယ်အဲ့တော့ဘာလို့ဖြစ်လို့အဲ့လိုဖြစ်နေလဲတော့မသိဘူးပေါ့လေအင်္ဂလိပ်တွေလက်ဖက်ကြိုက်တယ်လို့ကျွန်တော်တို့ကမာတွေကလည်းလက်ဖက်ကြီးအရန်ကြိုက်တယ်အင်္ဂလိပ်တွေဘောလုံးကြိုက်တယ်လို့ကမာလည်းဘောလုံးတဲဆိုရယ်ပဲအဲ့တော့ဒီတော့ပုံလင်းလာတဲ့အချိန်မှာလည်းခင်ဗျာဗမာပြိတ္တကတော့အင်္ဂလိပ်ကလပ်ဒီမှာအင်္ဂလိပ်ကလပ်ပဲ
ဒီကနေ့ညသကောင်မှာကန်ညမဲ့ UEFA Champions League ပွဲကိုရန်ကုန်နဲ့နေမျိုးကြီးတချို့မှာမြန်မာပြိတ္တကဓာတ်ရိုက်စောင့်ကြည့်ကြမယ်လို့သိရပါတယ်အစဉ်လာရဆိုရင်တော့ Real Madrid အသင်းက Liverpool အသင်းတဲ့အောင်မြင်မှုပိုရထားပြီး Champions League ဖလားကို12ကြိမ်ရာဘူးထားတာပါရီယယ်အသင်းဟာလက်ရှိမှာလည်း2ကြိမ်ဆက်တိုက်ချန်ပီယံရတာပြီးဒီကြိမ်နဲ့ဆိုရင်3ကြိမ်ဆက်တိုက်အနိုင်ရတဲ့ပထမဆုံးအသင်းဖြစ်လာမှာပါလီဗာပူးအသင်းကတော့ချန်ပီယံလိဖလားကို5ကြိမ်ရခဲ့ပြီးအခုဒီကြိမ်ဟာ6ကြိမ်မြောက်ဖလားအတွက်ရှင်ပြိုင်မှာလည်းဖြစ်ပါတယ
်ကိုညံဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွေအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာကိုယ်အသက်ကိုကိုယ်အဆုံးစီရင်တဲ့အထိစိတ်ကြဝေဒနာတွေဖြစ်ပွားစေတဲ့အဓိကပြဿနာကိုထိန်းချုပ်နိုင်မှုဆိုရင်အစိုးရအနေနဲ့အသေးချာဆောင်ရွက်သင့်တယ်လို့ဆေးပညာရှင်တွေကအကြံပြုပါတယ်။စိတ်ကြယောဂါဖြစ်စေတဲ့အကြောင်းရင်းတွေဖြစ်တဲ့အရက်နဲ့မွေးဇေဝပြဿနာကိုထိန်းချုပ်ဖို့လိုတယ်လို့လည်းအကြံပြုပါတယ်။ဒီလိုမျိုးစိတ်ကြဝေဒနာခံစားနေရတဲ့သူတွေမွေးဆေးဆွဲနေတဲ့သူတွေကိုလည်းခွဲခြားဆက်ဆံတာတွေမလုပ်အောင်လို့လူပေါင်းအတိုင်းဝိုင်းကိုလည်းအသိပညာမြင့်တင်ပေးရမှာဖြစ်ပါတယ်။အပြည့်အစုံကိုတော့မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကတင်ပြပေးထားပါတယ်ရှင
်ကမ္ဘာပေါ်ကလူတိုင်းလူတိုင်းဟာအနည်းနဲ့အများတော့စိတ်ကြတဲ့အခြေအနေဖြစ်ပေါ်ခဲ့ဦးတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောဆိုထားပါတယ်စိတ်ကြယောဂါကိုတော့လူတရာမှာ5ယောက်6ယောက်လူသိမ်းမှာ5000 6000လောက်အထိဖြစ်တတ်တယ်လို့လည်း WHO ရဲ့ထုတ်ပြန်ချက်တွေမှာပါရှိခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာတော့စိတ်ကြယောဂါဖြစ်ပြီးဆိုရင်ပတ်ဝန်းကျင်ကစိတ်ကြဝေဒနာတွေကိုသူယူတရလို့ဆက်ဆံတာမျိုးတွေအားနည်းချက်ကိုဖိပြီးခွဲခြားဆက်ဆံတာမျိုးတွေရှိနေတတ်တာကြောင့်စိတ်ကြယောဂါခံစားနေရသူတွေအနေနဲ့ဆရာဝန်တွေနဲ့တွားရောက်ပြသဖို့စိုးရိမ်နေလည်းရှိပါတယ်။ဒါကြောင့်စိတ်ကြယောဂါဖြစ်ပြီးဆိုရင်တော့အရာဟာချက်ဆရာမဟုတ်ပဲလူအများစုမှာဖြစ်တတ်တာကြောင့်ကိုမိဘကိုပတ်ဝန်းကျင်တက်ဆိုင်ရာဆရာဝန်တွေနဲ့ပွတ်ပွတ်လင်းလင်းတိုင်ပင်ပြီးကုသတဲ့တယ်လို့လဲတက်ဆိုင်ရာပညာရှင်တွေကပြောဆိုနေကြပါတယ်စိတ်ကြယောဂါဖြစ်လာပြီဆိုရင်တော့ကိုယ့်ကိုယ်ကိုတက်တည်နိုင်တဲ့အထိဖြစ်တတ်တဲ့အတွက်ဘာတွေလုပ်တင်လဲဆိုတာကိုတော့ရန်ကုန်စိတ်ကျန်းမာရေးဆေးရုံကြီးကဒေါက်တာတက်စောကအခုလိုပြောပြပါတယ
်အဲ့တော့ကိုယ်အဲ့လိုဖြစ်လာပြီဆိုလို့ရှိရင်ကိုယ့်ကိုယ်စိတ်တက်ကြလာပြီတစ်ခုဖြစ်လာပြီခံစားလာပြီဆိုရင်ကိုယ်နဲ့ယင်းနည်းရဲ့သုံးကိုမိသားစုကိုယုံကြည်စိတ်ချလူတွေပထမဆုံးဖွင့်ပြောတိုင်တင်တင်တာပေါ့နော်ဖွင့်ပြောတင်လို့ရှိရင်ကိုတယောက်နဲ့ခေါင်းနဲ့ဆိုင်ရင်သူများရဲ့ခေါင်းသူများရဲ့အတွေ့အကြုံသူများရဲ့အမြင်အဲကိုနဲ့မတူဘောနော်အဲ့ရဲ့အတွေးခေါ်တွေအကူအညီအများကြီးရနိုင်တာဗောလေအဖေချင်းမှာတက်တည်လဲဆိုတော့ तू ဖြစ်နေပြဿနာကို तू မရှင်းနိုင်တော့ဘူး तू ကူမဲ့လူမရှိ hopeless ဖြစ်တယ် helpless ဖြစ်တယ်အဲ့လိုအခြေအနေမျိုးဗောနော်ကိုယ့်ကိုယုံကြည်မှုလုံးဝမရှိတော့ဘူးကိုကကြောင်ပိတ်မိနေဆိုတဲ့အချိန်မှာတချို့ကလွတ်မြောက်လို့ဆိုရင်လုတ်သွားလဲရှိတာဗောနော်အဲ့တော့စိတ်ကြောက်ဒီကိုယ့်ကိုတက်တည်ခြင်းတဲ့စိတ်ကအဲစိတ်ကြောက်ရောဂါရဲ့လက္ခဏာတစ်ခုပဲအားကြောင့်မို့ तू ကအဲ့ဒီစိတ်ထိရောက်လာပြီဆိုလို့ရှိရင်ဒါကိုမိသားစုတွေမှာဖြစ်ကိုယ်တငယ်တယောက်အဖြစ်သူကသိချင်းလာပြီလို့ပြောလို့ရှိရင်အဲအရင်ဆုံးသူကသူ့ကိုစိတ်ကျမ်းမာရေးဆရာဝန်နဲ့အများဆုံးပြပေးဖို့လိုတယ်။ဒါမှမဟုတ်ကောင်ဆယ်လာတရားပေါ့နော်။စိတ်ကျမ်းမာရေးနဲ့ပတ်သက်ကြွန့်ကျင်တဲ့ပညာရှင်တွေပေါ့။ဒီမှာ psychological clinical psychologist တွေရှိမယ်၊စိတ်ကူထုံးပညာရှင်တွေရှိမယ်၊ psychotherapist တွေရှိမယ်။နောက်ကြွန့်ကျင်တဲ့ဆရာဝန်တွေရှိမယ်။စိတ်ကျမ်းမာရေးသူတွေသူတို့ကိုအရင်ဆုံးအသိပေးပြီးတော့တွားပြဖို့တိုက်တွန်းရမယ်ပေါ့နော်။နောက်သူကိုယ်တိုင်လည်းသိချင်းသိရှိပြီဆိုတာနဲ့အဲသူကတယောက်ကိုပြောဖို့လိုတယ်ပေါ့နော်။မိသားစုကသိခဲ့ပြီဆိုလို့ရှိရင်သူ့ကိုကုသမှုတွေကျူဖို့ပေါ့နော်လက်ခံဖို့တိုက်တွန်းပြီးတော့ဒီအဲ့ဒီဆာဗက်ရှိရတဲ့ရောက်ပို့ပြီးဖို့လိုရလို့ပြောချင်ပါတယ်ဟာ
အဲ့လိုစိတ်ကြယောဂါကြောင့်ကိုယ့်ကိုယ်ကိုတက်တရာတွေရှိသလိုအရက်နဲ့မူရစေဝါတွေကြောင့်လည်းကိုယ့်ကိုယ်ကိုတက်တိတ်မှုတွေကရှိနေပါတယ် Jangan sih jemaah ini sih orang juga. Tua pet pamaka doktor nyonya orang. Air lu sih jauh kan ni. Aja suami kuku tertidur lah. Belu senyuman ni terlepas surat kule kulu jauh jauh bawa dia.
Oh, aja suami, no, kena aja suami. Jemaah tahu lu sih. Wudinari pihak tu. Air mama jemaah lu tu wudinah suwa zonga do. Aja yang lekan su zonga do. Aja nyampan ni korab. Ini lu sih no delirium sama. Adi semua tu itu a. Oh, jemaah tahu ya. Ma jemaah tahu atau ni lah. เลี้ยงง่ายเลยเราบ่เนาะไอ้ขาจ้าลูกเสียจะช่วยอะไรติดยาเลยส่วนเนาะแต่ยังในยังในเรื่องเนี่ยเพื่อเด็กบ่เนาะไอ้ขาจ้าเลยอาจารย์เนี่ยยินอะไรอ่ะตู้อันยาพี่อันนี้พี่ว่าไหมส่วนอาจารย์อยู่จ้าอะไรเนี่ยไอ้อันนี้พี่ว่าเนี่ยตู้ใส่แค่มาหาตาอันนี้ยังสีลายตู้อันนี้พี่รอไหมส่วนตัวไม่รู้มีอะไรเนาะไม่รู้มีอะไรเนาะเสียตู้เนี่ยตัดดาวมาแข่งเนาะกูกูก็ตัดดาวมาส่วนเรามาคนละสุดสายเดอร์อาจารย์เลยจะเอาเสียยาวหลาย ောပြီးကိုလည်း तू မပြောဘူးပေါ့နော်အဲ့ခါကျရင် तू တဲမှာ depression ကြောက်ပေါ့ depression ကြောက်ပဲဖြစ်ဖြစ် distress တွေကြောက်ပဲဖြစ်ဖြစ် तू ရက်တောက်ချက်စိတ်တွေအဲ तू တတ်တာကိုတတ်တာညာပေါ့နော်ခုနကပြောအိမ်မပြောတာလေးဖြစ်မယ်နားလည်တဲ့ journal ဆရာဝန် तू ပြသမယ်မပြသမိဘူးဒါမှမဟုတ်ရှင်မိသားစုဖွင့်ပြောမယ်ဟာဖွင့်မပြောမိဘူးပေါ့အဲ့ဒီက तू တယောက်တည်းပဲစိတ်ခံစားရက်ဘက်ကိုကြောက်အဲ့တော့ငိုတဲ့ရလည်းပဲ तू မှာ depression ရှိနေမယ်အဲစိတ်တကြရရှိနေနေမယ်အဲ့ရောမှအရက်သွားတောက်တယ်အဲ့ဒီခါကြလို့ရှင်လဲ society ဖြစ်နေတာတော့အဲပထမ depression ရှိလို့အရက်တောက်တာဖြစ်နိုင်တယ်အရက်တောက်ပြီးတော့မှ depression ဖြစ်တာဖြစ်နေတယ်အရက်တောက်ပြီးတော့မှအရက်ပြောက်ဝေဒနာကြောင့်မို့လို့ဖြစ်ပေါ်လာတဲ့အာယုံတွေကြောင့်မို့လို့ကိုယ့်ကိုယ်တက်တည်တာမျိုးတွေလည်းအများကြီးရှိပါတယ
်ဒါအပြင်တက်တည်မှုနှုန်းတွေအခုထပ်ပိုများလာစေဖို့အတွက်လဲမြန်မာနိုင်ငံမှာအရက်တွေမှုရေးဆေးဝါးပြဿနာတွေကိုထိန်းချုပ်ဖို့လိုအပ်နေတယ်လို့ဒေါက်တာတက်စောကအခုလိုပြောပါသေးတယ်
တကယ်ပဲများလာလားသတင်းဖော်ပြမှုကငိုဖော်မဖော်ပြတောင်းနဲ့အခုမှဖော်ပြမှုများလာလို့များလာဆိုတော့ခွဲခြားတော့ခက်တာပေါ့နော်ဒါမှမဟုတ်ဒီခုနကိုယ့်ကိုယ်တက်တည်ရဲ့နှုန်းမှာနံပါတ်1က depression ပေါ့စိတ်ကြောက်ကနံပါတ်2ကအရက်တွေမွေးဆေးကြောင်ကြောထားတာအဲ့တော့အရက်တွေမွေးဆေးကြီးမှဆိုကျွန်တော်နိုင်ငံမှာအရက်တောက်သုံးသူမွေးဆေးသုံးသူကအဆမတန်များလာတယ်အဲ့ပြဿနာကြီးကတော်တော်ကြီးရဲ့ပြဿနာပေါ့နော်အဲ့ပြဿနာကြီးကကျွန်တော်တို့ကောင်းမဖြေရှင်းနိုင်ဘူးဆိုရင်ကိုယ့်ကိုယ်တက်တည်ရဲ့နှုန်းကတော့ဒီစားပေါက်များလာမှာပဲအဲ့တော့ကျွန်တော်တို့ဒီတောက်တဲ့လူတွေတုံးတဲ့လူတွေအဲ့ခုန productive age ပေါ့နော်လုံနိုင်ကြတယ်ဆိုရှိရလူတွေသူတို့လိုအားတွေဆုံးရှုံးမယ်နိုင်ငံတော်တဲ့ဘာရန်တွေဖြစ်လာမယ်ဟုတ်နော်အရွယ်ကောင်းတဲ့ချိန်မှာဆုံးရှုံးအရွယ်မလွန်ငယ်ဆုံးရှုံးသွားတဲ့ခဏနိုင်ငံတော်တဲ့နေနာမှုပေါ့နော်လိုအားတွေဆုံးရှုံးမှုတွေအများကြီးကြုံတွေ့ရတာပေါ့နော်အဲကြောင့်မို့ဒီအရက်တွေမှုရေးစေပြဿနာတွေများလာတဲ့ခါကျတော့တက်တည်မှုနှုန်းကဒင်းတဲ့ဆိုင်တော့ဆက်ပြီးတော့ control မလုပ်တော့များလာဖို့တော့ကြာလောက်ရှိပါလေ
ဒါကြောင့်ကိုတက်တည်မှုနှုန်းတွေတမကလူဆန်းအားတွေမပြုံးတည်အောင်ပေါ်လစ်စီတွေချမှတ်ဖို့လိုပြီးအားလုံးပူးပေါင်းပါဝင်ဆောင်ရွက်ဖို့လိုတယ်လို့လည်းဒေါက်တာညွန့်ညွန့်အောင်ကအခုလိုပြောပါသေးတယ်
။ဟိုအရက်နှစ်ပတ်သက်တဲ့ပြဿနာမှာကြီးလိုက်မယ်ဆိုရင်တော့ဟိုကျန်းမာရေးစက်တာတစ်ခုထဲနဲ့လှုပ်ဖို့ဆိုတာကတော့ဘယ်လိုမှမဖြစ်နိုင်ဘူးနော်။ဘာလို့လဲဆိုတော့သူ့ရဲ့အရက်တောက်တုံးမှုစတဲ့နေရာစမယ်။အဲဆွဲသွားတဲ့အနေအထားတွေရှိမယ်ပေါ့။အဲဒါမှအဲ့ဒါကတော့ဒါတော့ဒီတောက်တုံးဒီဘက်ကပေါ့။ဥပမာအရက်ထုတ်လုပ်မှုပိုင်းတွေရှိမယ်။ထုံးလုံးဘိုင်းနေရှိမယ်ရောင်းချဖို့ဘိုင်းနေရှိမယ်အဲ့အပိုင်းနေပေါ့နောက်ကကြော်ညာနေတာရှိမယ်ပေါ့နော်ဒီအပိုင်းနေဟိုကျမတို့ဒုတိယရက်ဆွဲတယ်ဆိုတာသူကိုယ်တိုင်ရဲ့သူကိုယ်တိုင်လည်းပါဝင်တယ်ပါဝင်ခြင်းလည်းပါဝင်တယ်ခုနပြောတဲ့ထုံးလုံးမှုမှလည်းပါဝင်တယ်ပေါ့နော်အရက်လည်းပါဆိုအရက်ထုံးလုံးမှုတွေကို alcohol policy ပေါ့ policy မှဆိုအကုန်ပါလာတယ်ထုတ်တဲ့နေရာမှလည်းပဲဘယ်လိုမျိုး restrict လုပ်လဲရောင်းချတဲ့နေရာမှာဘယ်လို restrict လုပ်လဲတောက်တုံးတဲ့လူငယ်တွေပေါ့ဘာဖြစ်ဖြစ်ပေါ့နော်အတက်ရွယ်အားဖြင့် age နဲ့ရှင်ရှင်မှအချိန်နဲ့ရှင်ဘယ်လို restrict လုပ်လဲဒါတွေဆိုလို့ရှိရင်တောက်တုံးမှုကယုံနေလာမှာ။နောက်ကျမတို့ကျမ်းမာရေးဘက်ကလည်းပဲဒီဆွဲတဲ့အဆင့်ထိမရောက်အောင် educational program တော့များများပို့လို့ရမှာပေါ့
။ဒါကြောင့်အစိုးရအနေနဲ့ပြည်သူတွေရဲ့ကိုယ်ခန္ဓာကျန်းမာရေးဒါမှမဟုတ်စိတ်ကျန်းမာရေးအတွက်ကိုလည်းအခုထပ်ပို့အလေးထားပေးဖို့လိုနေသလိုသူနဲ့ဆက်ဆက်နေတဲ့အရာတွေကို policy ချမှတ်ပေးတာတွေလုပ်ဖို့လိုအပ်နေပြီးပြည်သူတွေအနေနဲ့လည်းကိုယ်ပတ်ဝန်းကျင်ကစိတ်ကြဝေးနာတဲ့တွေအရက်ဆွဲနေတဲ့သူတွေမိုးရင်ဆေးဝါးဆွဲနေတဲ့သူတွေကိုခွဲခြားပြီးမဆက်ဆံဖို့လိုအပ်နေတယ်လို့ပညာရှင်တွေကပြောဆိုနေကြပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြင့်မခသတင်းအေဂျင်စီကနေ VOE ကိုပေးပို့လိုက်တာပ
ါကိုကောင်းမြတ်ဖြူအစီအစဉ်တင်ဆက်ခဲ့တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတည်းလေးလိုက်အစီအစဉ်ဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်တာရှင်များရှင်2018ခုနှစ်မေလ26ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီဒုတိယပိုင်းညဝက်မှာတော့လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုတော့တော်တာရှင်ဒီစောင့်မျှော်နေကြတဲ့စနေညဒိုင်းလေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီစီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့တင်ဆက်ပေးမယ်စနေညဒိုင်းလေးလိုက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုင်းစီစဉ်မှာတော့မြန်မာနိုင်ငံပြည်တွင်းညဉ့်ညဉ့်ရေးမှာအရှိနဲ့အနောက်နိုင်ငံတွေရဲ့အခမ်းကဏ္ဍကိုဆွေးနွေးကြပါတယ်မြန်မာနိုင်ငံမှာညဉ့်ညဉ့်ရေးအတွက်ဆွေးနွေးပွဲတွေကြန့်ကြာနေတဲ့အချိန်မှာပဲတရုတ်နိုင်ငံကအာရှရေးရာထုတ်ကိုယ်စားလှယ်စွန်ကော့ရှန်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်မြန်မာစစ်တပ်နဲ့စစ်တပ်ထိပ်တန်းခေါင်းဆောင်တွေတခါတိုင်းရင်းသားလက်နက်ကင်ဖွဲ့တွေနဲ့မကြာခင်လုံကပဲတွေ့ပြီးတော့ညဉ့်ညဉ့်ရေးကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးပါတယ်တကယ်တော့မြန်မာနိုင်ငံမှာလက်နက်ကင်ပြည်ခတ်တွေအဆုံးသတ်ရေးကိုတရုတ်နိုင်ငံနဲ့မကပါဘူးဂျပန်အမေရိကန်စတဲ့အာရှနဲ့အနောက်နိုင်ငံတွေကလည်းပါဝင်ပတ်သက်နေကြတာပါဆိုတော့ဒီမြန်မာနိုင်ငံညဉ့်ညဉ့်ရေးမှာအရှိနဲ့အနောက်ချင်းကပုံဘာတွေကွာခြားနေတယ်လဲဘသူအကူအညီကပိုပြီးအကျိုးများနိုင်တယ်လဲဆိုတာတွေကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်ဆွေးနွေးဖို့အတွက်ဒီတရုတ်နိုင်ငံအခြေဆက်မြန်မာအရေးလေးလာသူဒေါက်တာလှကျော်စောနောက်ဒီ1992ရွေးကောက်ပွဲမှာစကိုင်းတိုင်းပလဲမြို့နယ်ကလွှတ်တော်ကိုယ်စားလှယ်ဖြစ်ခဲ့ပြီးဒေါက်တာတင်းဆွေဒီမြန်မာနိုင်ငံအိန္ဒိယအိန္ဒိယတို့အမေရိကတို့မှလည်းအတွေ့အကြုံတွေရှိခဲ့ပြီးပုံကိုတရားဖြစ်တဲ့အတွက်ကျွန်တော်ဒီတရုတ်နဲ့အမေရိကန်နိုင်ငံတွေနဲ့ပတ်သက်လို့လည်းဟိုဆွေးနွေးပွဲမှာနောက်ခံရှိတဲ့လူတွေကိုကျွန်တော်တို့ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတာဖြစ်ပါတယ်ဆိုတော့ပင်နိုင်ဆွေးနွေးမဲ့ဒီပုံကိုတွေလည်းလေးလိုက်မှမှာရောက်နေပါပြီဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့ပုံကိုတွေရဲ့တုံးသက်ချက်ကိုကြားကြပါတယ်ခင်ဗျာအရင်ဆုံးကျွန်တော်တို့ဒေါက်တာလက်ကျော်စောကိုဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ဒီမြန်မာနိုင်ငံပြည်တွင်းညဉ့်ညဉ့်ရေးမှာအရှိနဲ့အနောက်နိုင်ငံတွေရဲ့ဒီချင်းကပ်ပုံတွေမှာရေဝူရတုံးသက်မယ်ဆိုရင်ခြားနားမှုတွေဘာတွေရှိရလို့ပြောလို့ရမယ်ဆရာမဟု
တ်ကဲ့ကျေးဇူးတင်ပါတယ်အိုးဒီပမာပြည်ရဲ့ညဉ့်ညဉ့်ရေးကိစ္စကျမတို့ပြည်တွင်းကြီးပဲဖြစ်ပါလေအဲ့တော့အဓိကကတော့ဖြေရှင်းရမှာကျမတို့ပြည်ရဲ့ပြည်ရင်းကပြိပတ်ခါပဲပြည်ရင်းကအဖွဲ့အစည်းပြည်သူလူထုတရားလုံးမှာပဲဖြေရှင်းရမှာဖြစ်ပါလေသို့တော်လည်းအခုကကဘာပြည်မှုခေတ်ကြီးအောင်မှာတော့နိုင်ငံတကာကပါပါဝင်တာလည်းဖြစ်တာပေါ့နော်ပမာပြည်မှာလုပ်နေတဲ့ပင်လုံလာကန်တို့ဘာလို့ဆိုတာတော့မှနိုင်ငံခြားအကူအညီတွေနဲ့ကျင်းပနေရတာဖြစ်တာအဲ့တော့အခုဝင်းပါနေတာခုနကခင်ဗျားပြောသွားတယ်လို့ရတယ်ဥပဒေမဟုတ်ဘူးဂျပန်လည်းပါတယ်အမေရိကန်လည်းပါတယ်အကုန်လုံးပါနေပါတယ်အဲ့တော့ဒီပါတဲ့နိုင်ငံတွေအားလုံးရဲ့ချင်းကပ်ပုံတွေအားလုံးကိုကျွန်မသိကောင်းမသိမယ်ဒီဥပဒေချင်းကပ်ပုံတော့တော်တော်များများအတိတ်လာပြီးရှိရပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်မနေနေတာလည်းတရုတ်ပြည်ဖြစ်တော့တရုတ်ပြည်ကထုတ်တယ်သူတို့တရုတ်ဝင်ထုတ်တယ်စာရွက်စာတမ်းတွေလည်းလေ့လာရတော့တည်ရပါတယ်အဲ့တော့တရုတ်ပြည်ကဗမာပြည်ရဲ့အရေးကိုကြည့်မြင်တဲ့အခါမှာသူတို့ကသူတို့နဲ့နေစပ်ဘလောက်ကြီးကြီးကြီးကြီးဆက်ဆံနေတာဖြစ်ပြီးတော့အဲ့ဒီဒေတာတည်နေရင်းကိုသူကအဓိကထားပြီးကြည့်တာပဲအဲ့တော့ကြည့်အဲ့ဒီခါမှာသူတစ်ဖြစ်2015ခုနှစ်ကစပြီးကိုကဟင်းကြီးထပ်ပြန်ဖြစ်လာလေရဒီကတော့တော့ကိုထဲတဲ့ပုံပါဝင်နေတာသူပြောတာကတော့ဒီလိုဗမာပြည်ရဲ့ပြည်တွင်းကြီးမှာဒီပြည်တွင်းစစ်ကြီးဖြစ်နေသူဗမာပြည်ကဖွံ့ဖြိုးတိုးတက်နိုင်မှာမဟုတ်ဘူးလို့ပြောတယ်ဟုတ်လားဟောဗမာတမရောကလည်းဘလောက်ပဲကြီးဟာကြီးကြီးသူ့ရဲ့တမယိုးကြလက်နက်တင်နဲ့သူကဒီတော်တွေတောင်းနေဒီနေစပ်တီပယ်လာပြီးတော့သူ့ရဲ့အားသာချက်ကိုမဖွံ့ဖြိုးနိုင်ဘူးထို့သူပဲဒီတောက်လျှောက်ဗါလဲ တိုက်ခိုက်နေတဲ့ဒီတိုင်းရင်းသားအဖွဲ့တွေကလည်းမိမိတို့ရဲ့တနိုင်တပိုင်းလုပ်ငန်းလေးတွေနဲ့ဒီဗမာတမတော်ရဲ့အတွင်းပိုင်းဒီတော့ဝင်တိုင်းနိုင်တာမဟုတ်ဘူးအဲ့လိုကြည်တွင်းစစ်ကြီးရှေ့ကြားနေပြီးဒီပြည်တွင်းစစ်ကြီးကဗမာပြည်ကိုကြာဆုံးနိုင်ငံဖြစ်စေမယ်ထို့အတူပဲဂျန်နက်နိုင်ငံတွေအဲဂျန်နက်နိုင်ငံတွေအထူးသဖြင့်ဒေသပေါ့နော်အရှိတောင်အားချဒေသတစ်ခုလုံးကိုလည်းဆွဲချသွားနိုင်တယ်တူတူအစိုးရအိမ်2015ရဲ့အစပြောတယ်ဒါကြောင့်ဒီဗမာပြည်ရဲ့ဒီဖင်းစစ်ကိုရပ်ဖို့အတွက်ဗမာပြည်ပေါ်မှာစစ်တပ်ထားတဲ့တိုင်းပြည်များရောနိုင်ငံတကာအဖွဲ့အစည်းများရောလက်ဦးမှုရှိရှိဝင်ရောက်ပါဝင်တယ်လို့ပြောတယ်။နောက်ဒုတိယအချက်ကတရုတ်ကနိုင်ငံသားရေးမူဝါဒအပြောင်းလဲ။တရုတ်ကနိုင်ငံသားရေးမူဝါဒအပြောင်းလဲတာအခုနောက်ပိုင်းပိုပြီးတော့ထင်ရှားတယ်။သူကလက်ဦးမှုရှိတဲ့နိုင်ငံသားရေးမူဝါဒကိုကျင့်သုံးတာလေ။ဒါကြောင့်မို့ဗမာပြည်အရေးမှာတရုတ်ကပိုပြီးတော့ထဲထဲဝင်ပြီးပါဝင်လာတယ်။တတိယအချက်ကအခုအနောက်တိုင်းနိုင်ငံတွေကနည်းနည်းဗမာပြည်ကိုတအားဖိအားပေးလာတဲ့ရိုဟင်ဂျာကိစ္စပေါ့နော်အဲ့ဒီကိစ္စမှာတအားဖိအားပေးလာတော့ ICC တို့ဘာလို့လဲပို့ပြီးတော့ဖိအားပေးလာလေလေဒီဥကဒါကိုကာကွယ်ပေးပြီးတော့အဖြစ်ဖြစ်ဗမာပြည်အရေးမှာအဓိကဗမာပြည်ရဲ့ပြဿနာဖြစ်တဲ့ဗမာတမတော်ကိုဝင်ရောက်ဖြောင်းပြပေးနေပုံများတယ်အဲ့ဒါဟာအဓိကဗမာပြည်ရဲ့နိုင်ငံရေးအတွက်အခရာပဲ
ဟုတ်ကဲ့ပါခင်ဗျာဆရာဒေါက်တာတင့်ဆွေရဲ့သဘောထားဟုတ်ခင်ဗျာကျွန်တော်တို့ဒီအရှိနဲ့နောက်ဒီမြန်မာနိုင်ငံပြည်တွင်းညီညီနဲ့ပတ်သက်လို့ချင်းကပ်ပုံတွေမှာဘယ်လိုခြားနားမှုထူးထူးခြားခြားတွေ့မိလဲဆရာ
ဟုတ်ကဲ့အဲကျွန်တော်တို့ပြီးခဲ့တဲ့အစိုးရသမ္မတဦးစိန်စိန်လက်ထက်ကလေးကဒီညီညီလုံငန်းစဉ်ပဲဆိုပါလို့နာမည်ကိုဟိုကောင်းစဉ်နေရာတော့အမျိုးမျိုးတော့ရှိတာပေါ့အဲ့ဒီအပေါ်မှာအဓိက EUဥရောပသမဂ္ဂကအဓိကငွေလုံးကိုရင်းနေအများကြီးနဲ့ကူညီတယ်အဲ့နောက်မှာခုနကိုအောင်ဆုံးပြောတဲ့နိုင်ငံတွေရောပေါ့နော်အမေရိကန်ရောဂျပန်ရောစတဲ့နိုင်ငံတွေကပါငွေအင်အားနဲ့အများကြီးကူညီခဲ့ကူညီပြီးတော့လှုပ်ဆောင်ခဲ့တာတွေပြီးတော့မှလှုပ်ဆောင်ခဲ့တာတွေလည်းအလုံးကြည့်ပြီးတာပေါ့နော်အဖွဲ့အစည်းမျိုးမျိုးအစည်းအဝေးမျိုးမျိုးဒီဝေဒီဝနိုင်ငံတွေအတုံးမှကျင်းပတာဆိုတော့လှုပ်ခဲ့တယ်အခု energy store လက်ထက်မှာကောင်းကင်နာမည်ပြောင်းပြီးတော့ချင်းကနေတမျိုးပေါ့နော်အဲ့ဒီအနေနဲ့လုပ်နေတာလည်းရှိပါတယ်အဲ့တော့ကြည့်လိုက်ရင်ဒီကဒီ store လက်ထက်တစ်ခုလုံးမှာငင်းငန်းကြီးတုတ်တက်လာသလားလို့မင်းတော့ကျွန်တော်တော့အဲ့အားမရဘူးခင်ဗျာ20လုံးမှာငင်းငန်းကြီးဒီနိဗ္ဗာန်လာပြီလားလို့မေးရင်တော့ကျွန်တော်ကနိစ္စတယ်လို့မထင်သေးဘူးပေါ့နော်ဟု
တ်ကဲ့အဲ့
တော့အနောက်နိုင်ငံတွေနဲ့တရုတ်ရဲ့ချင်းကပ်မှုကိုဖြေရရင်တရုတ်နိုင်ငံရဲ့အခုဒေါက်တာလက်ကျော်ဆိုပြောသလိုသူကလက်ဦးမှုရယူမှုနဲ့ချင်းကပ်တယ်ဆိုတာကတော့မှန်နေသို့တော့ကျွန်တော်မြင်တာကဒီလိုပြတရုတ်ကဗမာနိုင်ငံရဲ့အင်တီဂျင်ရှိတယ်အင်တီဂျင်ဖြစ်တယ်အင်တီဂျင်တခြားဒေနိုင်ငံကတော့ဒီငင်းငင်းကိစ္စမှာဘာသာမှမကြားတဲ့အနေအထားတစ်ခုနောက်တစ်ခါအနောက်နိုင်ငံတွေ EU ရောအမေရိကရောဂျပန်ရောဆက်ဆွေနိုင်ငံတွေကဂျပန်ကတော့နည်းနည်းတော့တမျိုးပြဟိုအနောက်နိုင်ငံတွေပဲဆိုပါဆိုသူတို့ကဗမာနိုင်ငံဘုတ်ကိုကြည်တာရောမြင်တာရောချင်းကပ်တာရောကူညီတာရောဟာနည်းနည်းဟိုအပေါ်ရန်ဆံပြီးတော့ထဲထဲဝင်ဝင်ကြကြနနလေးလာမှုနည်းတယ်လို့ကျွန်တော်ကမြင်တယ်တရုတ်ကတော့ကျေဝင်ဝင်တယ်မကဘူးကျွန်တော်မျိုးလင့်နေတဲ့တော့များများကြီးဝင်ပြီးတော့ကုညီနေတယ်လို့ကျွန်တော်မြင်တယ်ဒီချက်ကမတူတာပေါ့နော်ဟုတ
်ကဲ့
အဲ့တော့အဲ့ဒါကြီးဘာကြောင့်လဲလို့ကျွန်တော်တို့ဟိုဆန်စစ်တင်တာပေါ့လေဒါနောက်ထပ်လိုရင်းတော့ကျွန်တော်ပြေပါမယ်ခင
်ဗျဟုတ်ကဲ့အဲ့တော့ဟိုဆီယမဒေါ်လာကျော်စောကိုကျွန်တော်တခုပြန်မေးချင်တာဆောစောဆီယမပြောခဲ့တယ်လို့ပေါ့လေဒီတရုတ်နိုင်ငံကဖွံ့ဖြိုးရေးတို့တည်ငြိမ်ရေးတို့ရှုထောင့်နေအဓိကထားပြီးမြန်မာနိုင်ငံနဲ့ပတ်သက်ပြီးချင်းကပ်တယ်ဆောဒီနေ့မှာဟိုတောတာရှင်တယောက်ကလည်းကျွန်တော်တို့တက်တက်ဆန်ဆန်ပေါ့လေ Facebook ကနေဒါနဲ့ပတ်သက်ပြီးကျွန်တော်တို့မှတ်ချက်ပေးတာရှိပါတယ်သူကတော့ e-choice ဆိုတဲ့အကောင့်နဲ့ပို့ထားပါသူကတော့အရှိရာပို့ပြီးမိတ်ဆွေဆန်တယ်တဲ့ဆရာကြီးမလုပ်ဘူးတဲ့ပညာသားဘာဘာချင်းကပ်တယ်အနောက်ကဆရာကြီးတွေကတော့စေနာကိုတိတ်မဖို့ပြတ်တတ်ဘူးတဲ့လူခွင့်ကိုရှင်းရန်တင်တယ်ဆိုပြီးသူကမှတ်ချက်ပေးပါတယ်ဆိုတော့ဒီနေ့မှာဒီသူစာထဲမှာပါတယ်လို့ပေါ့လေသူဆွေးနွေးချက်ကိုကျွန်တော်ကကောက်ချင်တာဒီနေ့မှာအနောက်နိုင်ငံတွေအနေနဲ့ဒီငင်းငယ်ကိစ္စပါဝင်ပေါ့လေမြန်မာနိုင်ငံနဲ့ဆက်ဆံတဲ့နေရာမှာနိုင်ငံတကာဆန်တွေလိုဆော့ဆော့ဒီစာထဲမှာထောက်ပြတယ်လို့ပေါ့လေလူခွင့်ကိစ္စတွေနဲ့ချင်းကပ်တာတွေကပုံများနေလို့များဟိုဒီငင်းငယ်ကိစ္စတွေမှာဟိုမြန်မာနိုင်ငံနဲ့ပို့ပြီးတော့မနှီးဆက်တဲ့အခြေအနေမျိုးဖြစ်နေရလို့ပြောလို့ရမှာဆရာမ
အမှန်မှာပဲဘာဖြစ်လို့လဲဆိုတော့တရုတ်ပြည်ကိုလည်းအနောက်နိုင်ငံတွေကလူ့အခွင့်အရေးချိုးဖောက်တယ်လို့သူကပြောနေတာဖြစ်တာပေါ့အဲ့တော့တရုတ်ပြည်ကအဲဥမာသူ့နိုင်ငံမှာလည်းဥမာကျမတို့နိုင်ငံမှာရခိုင်အရေးဖြစ်တယ်လို့တရုတ်ပြည်မှာလည်းသူ့ဥမာစင်ကြံကိစ္စတိဘက်ကိစ္စနော်အမျိုးသားရေးကိစ္စတွေလည်းရှိတယ်လေအဲ့လိုဖြစ်လာတဲ့အခါတိုင်းမှာလည်းတရုတ်ကအနောက်နိုင်ငံရဲ့ဖိအားအနည်းမျိုးကိုခံရတာဖြစ်တာပေါ့အဲ့တော့ဗမာပြည်ကိုသူကဆက်ဆံတဲ့အခါကျတော့သူရဲ့ဆက်ဆံမှုကသူကဟိုတန်းတူရင်ထားဆက်ဆံတာပါတယ်နောက်တစ်ခုကအနောက်နိုင်ငံနဲ့တရုတ်နဲ့မတူတာကတရုတ်ကသူ့ရဲ့ကိုကျိုးစည်းဝါးကဆက်ဆံနေတာဖြစ်တယ်ဗမာပြည်ရဲ့ငြိမ်းချမ်းရေးဟာဘာဖြစ်လို့လဲဆိုတော့ဒီလမ်းကြောင်းကြီးတစ်လျှောက်မှာဒီဗမာပြည်ရဲ့ဒီဒီအရှိမြောက်ဒေသတစ်ခုလုံးကတရုတ်နဲ့တောက်လျှောက်ဆက်ဆံနေတာကီလိုမီတာထောင်နဲ့ချီပြီးဆက်ဆံနေတာအဲ့နေရာမငြိမ်းချမ်းသေးရတော့တရုတ်ကသူ့ရဲ့အင်မတန်ကြီးတဲ့မဟာဗျူဟာခြေလမ်းဖြစ်တဲ့ဒီပိုလမ်းမှာလုပ်ငန်းကြီးအားလုံးကဘလို့မှဆက်ဆံမရဘူးကအနောက်ဖက်ထွက်တဲ့တကားပေါက်ကြီးအားလုံးကဗမာပြည်ကထွက်ရတာရှိတာဟုတ်ဥပမာဗမာအိန္ဒိယပါကစ္စတန်အဲ့လိုဟိုဟိုနေနေပါလေတက်ဟိုနေနေရှိတယ်လေလမ်းကြောင်းတွေရှိတယ်အဲ့လမ်းကြောင်းတွေအားလုံးကဒီနယ်ကိုဖျက်ရတာဖြစ်တော့ဒီနယ်ကငင်းညမ်းဖို့ကိုလိုတယ်ဒါကြောင့်မို့ပြုတ်ကဝင်တဲ့အခါမှာအနောက်နိုင်ငံနဲ့မတူအနောက်နိုင်ငံကသူကခုနပြောတော်လို့ပဲသူကအထက်စီးနဲ့ဝင်တာဖြစ်တော့အဲ့တော့တရုတ်ကြတဲ့ခါကျတော့သူကိုယ်တိုင်လည်းဒီလိုဒုက္ခမျိုးတွေခံစားနေရတာဖြစ်တော့သူကဟိုဆက်ဆံပုံကပိုပြီးညှင်းညောတာပေါ့ဗျာပိုပြီးပြော်ပြောင်းတာပေါ့
ဟုတ်ကဲ့
အဲ့ဒါလည်းပါပါတယ
်ဟုတ်ကဲ့ဆရာဦးထင်ဆရာခင်ဗျာဆိုတော့ဒီအနောက်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံတဲ့နေရာမှာဒီနိုင်ငံတကာစံတွေနဲ့ချင်းကပ်နေတာမှားတယ်လို့ဆိုနိုင်မလားခင်ဗျာ
အဲမှားတယ်မှန်တယ်ဆိုတာလေကျွန်တော်မြင်တာကတော့လက်တွေ့ကြမကြပဲကြည့်ရပါလိမ့်မယ်ကျွန်တော်ကတော့လက်တွေ့သိမကြတဲ့ဘက်ကများနေသလားလို့ဟိုစိုးရိမ်နေခင်ဗျာအနောက်နိုင်ငံတွေကဒီနိုင်ငံကဆိုတဲ့ဟိုစံနှုန်းကိုက်တန်ကြီးနဲ့ကျွန်တော်တို့ဒီလာတိုင်းတော့ကျွန်တော်တို့ရဲ့နိုင်ငံရဲ့အနေအထားအခြေအနေဟာဒီကနေ့ပေါ့နော်2018ပတ်ဝန်းကျင်အဲနောက်လည်းပဲ50နှစ်တောင်မှလည်းဒီတိုင်းပဲဖြစ်ကောင်းဖြစ်အောင်မှာဆိုတော့အဲ့ဒီစံနေနဲ့တော့ကျွန်တော်တို့လာတိုင်းရင်တော့ကျွန်တော်တို့ဘယ်တော့မှပြီးပြီးကိုက်ပြီးဖြစ်မှာမဟုတ်ဘူးခင်ဗျာအဲ့တော့လက်တွေ့ကြတဲ့ချင်းကပ်နည်းတွေနဲ့ချင်းကမှာတည်းရင်ဒါအောင်မြင်နိုင်တယ်လို့ကျွန်တော်မြင်တယ်အဲ့တော့ဟိုအရရပါပဲလူခွန်ရေးပဲပြောပြောတခြားအရေးကိစ္စတွေပြောပြောဟိုဘာသာရေးလူတော်ခွန်ပြောပြောပါပဲပြောပြောပေါ့နော်အဲ့ဒီအရာတွေအကုန်လုံးဟာကျွန်တော်တို့နိုင်ငံရဲ့လက်ရှိဖြစ်နေတဲ့ပဂရိအနေထားနဲ့ကိုက်ညီတဲ့ချင်းကနီးကတာလေးရင်အလုပ်ဖြစ်မယ်လို့ကျွန်တော်မြင်ပါတယ်ခင
်ဗျဟုတ်ကဲ့ဆရာဦးတက်ဆွေကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုင်းပေါ်မှာရောက်နေပါတယ်ဆိုတော့ကျွန်တော်ဒီထဲကဒီထိုင်းနိုင်ငံကကိုသီးလည်မှုအရင်လဲပြေးကြပါတယ်ကိုသီးလည်မှုလဲဆွေးနွေးကြတာမင်းများလို့ရပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျကျွန်တော်အနေနဲ့ကတော့ဒီအခုမြန်မာပြည်မှာဖြစ်စဉ်အားလုံးကျွန်တော်ကြည့်ရမယ်ဆိုရင်တော့ကျွန်တော်မြန်မာပြည်သူတွေကနော်မြန်မာပြည်သူတွေကလှုပ်ဆောင်လို့တော့မရဘူးဗျာနော်နာရကအနေဝိုင်းဝန်းကူညီတော့လှုပ်ဆောင်မှာဆိုတော့ကျွန်တော်တို့အနေနဲ့ကတော့တောင်းဆိုရာရှိတာကတော့နော်ထောက်ရှိခြေခံဥပဒေကိုပြင်ဆင်ပြဖို့နဲ့နော်သို့တော်တော့25ရာခိုင်နှုန်းသောစစ်တပ်တွေအထင်းဥရဲ့နော်ကျွန်တော်တိုင်းသားဒေသတွေမှာစစ်တပ်တွေမတရားနော်လာပြီးတော့နော်နေရာဝင်ယူနေတဲ့စခန်းထဲဝင်ချနာတယ်ကိုရုတ်သိမ်းပြီးကျွန်တော်တို့အဓိကလိုအပ်ပါတယ်ခင်ဗျအဲ့တော့ဆိုတော့ကျွန်တော်ဒန်းလူခွင့်ရေးလဲကျွန်တော်တို့ပါပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုသီးလည်မှုသဘောထားတော့ဒီဟိုကျွန်တော်တို့ဒီစုနေပွဲနဲ့တစ်ဆင့်နောက်ထပ်စုနေရမယ့်ကိစ္စလို့ဖြစ်နေပါတယ်နောက်တူကတော့ကျွန်တော်ဒီမလေးရှားနိုင်ငံကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲစုနေလို့ရပါတယ်ခင်ဗျာ
ဟောကျွန်တော်သဘောထားကတော့အဓိကကတော့ policy ပါပဲဗျာအနောက်အစုရဲ့ဗမာပြည်ကိုနားလေတဲ့ policy ကတော့လွဲနေတယ်လို့ပဲကျေဆက်ဆက်ကလွဲနေရလို့ပဲအဲ့လိုထင်ပါလေဗျာ။နောက်လည်းပဲလွဲဦးမှာပဲ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဗမာလူမျိုးတွေရဲ့စိတ်မျိုးစိတ်ထားအလေးစီးရိုက်အလေးဟွာပေါ့နော်။အဲ့ဒါတွေကိုသူတို့ကအနောက်အုပ်စုကနားမလည်ဘူးလို့ပဲကျွန်တော်ကတော့ပြောချင်တယ်ပါဗျာ။အဲ့ဒါကြောင့်လည်းပဲ policy မှားနေတဲ့အတွက်လည်းပဲဗမာပြည်နဲ့ပတ်သက်တဲ့ကိစ္စသူတို့ဘယ်လိုပဲဟိုကူညီတာဖြစ်စေမကူညီတာဖြစ်စေလွဲနေဦးမယ်လို့ပဲကျွန်တော်ထင်ပါတယ်
ဗျဟုတ်ကဲ့ခုနေဦးလေးဆွနေတာကျေးဇူးပါဆိုတော့ကျွန်တော်နောက်တူကတော့ဒီမြန်မာနိုင်ငံကိုခမောင်လွင်ဖြစ်ပါတယ်ကိုခမောင်လွင်လည်းဆွနေလို့ရပါတယ်ခင်ဗျဟု
တ်ကဲ့ကျွန်တော်ဆွနေကြအောင်အချက်လေးချက်နဲ့ဆွနေကြပါတယ်မြန်မာပြည်ရဲ့အမေရိကန်ဘာအနောက်နိုင်ငံများဆွနေပုံဒီဒီလိုဒီဆန်သူ့ကိုရဆန်နေတဲ့ကန့်ညီအစုအဖြစ်ဖို့အဲအနောက်နိုင်ငံတွေကဥစားပြီးဆက်ဆံနေကြဖြစ်ပါတယ် ်တယ်ဒါမှလည်းလူနိုင်ငံအကူအညီပေးဖို့ကုညီပေးနိုင်တဲ့နိုင်ငံဖြစ်မယ်လို့ကျွန်တော်ယူဆရတယ်။မြန်မာနေ့အချက်တွေကတော့ကျောက်ပါအဝင်အခြားနိုင်ငံများအချင်းကဘုံကတော့ပြည်အကျိုးစီးပွားအတွက်ဆက်လက်နေဖြစ်ပါတယ်။ဒီခြေကဘုံကခုလုံးကတော့မြန်မာအစိုးရနဲ့တက်မလို့ကစိတ်ဝင်စားမှုရှိပါဘူး။အဲ့ဒီကုလုံးကတော့မြန်မာအစိုးရနဲ့တက်မလို့စိတ်ဝင်စားပါဘူး။တကယ်တော့အမေရိကန်ဝင်ရေးရရှိဖို့ဆိုရင်တော့ဟောအဲ့ဒီအစိုးရအနေနဲ့ပါဝါရှိတော့အစိုးရဖြစ်ဖို့လိုပါတယ်။တက်မလို့စစ်တမ်းရောက်ပြောင်းဖို့နိုင်တဲ့အစိုးရမဖြစ်ဖို့လိုပါတယ်။ဖွံ့ဖြိုးအခြေအဥပဒေကိုလည်း1948ခုနှစ်
ဖွံ့ဖြိုးပုံစံမျိုးဖြစ်ဖို့လိုပါတယ်လို့ကျွန်တော်ဆွေးနွေးလိုပါခင်ဗျ။ဟုတ်ကဲ့ခုခမောင်းလေးဆွေးနွေးတာကျေးဇူးပါ။နောက်ထပ်ကျွန်တော်တို့ဒီ Facebook ကနေမှတ်ချက်တွေပေးထားတာတချို့လည်းရှိပါသေးတယ်စုမုံမဲ့ဖတ်ပြပေးပါဦးခင်ဗျ။
ဟုတ်ကဲ့ပါရှင်ဒီ Narayan Dakhel ဆိုတဲ့အကောင့်ကတော့မြန်မာနိုင်ငံကောင်းစားရေးကိုတကဘာလုံးမှာရှိတဲ့နိုင်ငံတွေကလိုလားတယ်ဆိုတာယုံကြည်ပါတယ်တဲ့သို့တော့တရုတ်ကလိုလားတယ်ဆိုတာကတော့အခုထိမယုံကြည်နိုင်သေးပါဘူးတဲ့တရုတ်ဆိုတာကမိမိရဲ့နိုင်ငံကောင်းစားရေးအတွက်တော့ဆရာကြီးတစုပါဒီနေရာမှာတရုတ်ကိုအလိုလေးစားဖို့ကောင်းပါတယ်အိမ်နီးချင်းမဖွံ့ဖြိုးမတိုးတက်သေးတဲ့နိုင်ငံတွေပေါ်ဗိုလ်ကျတာကိုလည်းတွေ့ရပါတယ်မြောက်ကိုရီးယားကိုမွေးစားသားလုပ်ထားတယ်မြန်မာနိုင်ငံမှာလည်းလက်နက်ကိုင်တိုင်းရင်းသားတွေကိုမြောက်ကိုရီးယားလိုမျိုးမွေးစားသားလုပ်ထားတဲ့ဟုတ်မဟုတ်သုံးသပ်ပေးပါခင်ဗျာတဲ့။နောက် Charles 2ဆိုတဲ့အကောင့်ကပြည်တွင်းစစ်စဖြစ်ရတဲ့အဓိကအကြောင်းရင်းကတော့ဒန်းလူအခွင့်အရေးကြောင့်မဟုတ်ပါဘူးတဲ့။ဗြိတိန်နဲ့အနောက်နိုင်ငံတွေရဲ့နှောက်ယှက်မှုကြောင့်ပါတဲ့။နောက်ပိုင်းမှာတော့တရုတ်ကကချင်ပြည်နယ်ကတယန်ဇာတတိုက်ကြီးကိုတူးဖော်ကြည့်ရကနေအနှောက်ယှက်မရှိရသွားပါတယ်။အလကားရတဲ့မြမတယန်ဇာတတွေကိုတရုတ်ကစီးဝါတက်အောင်လုပ်ယူတယ်။မြောက်ပိုင်းကလက်နက်ချဖို့ဆိုတာတရုတ်ကတယန်ဇာတနဲ့လက်နက်လဲလှယ်မှုရပ်မဖြစ်နိုင်ပါတဲ့။နောက်ဂမ်ဆန်ဒါရှီဆိုတဲ့အကောင့်ကတော့တရုတ်တွေရဲ့စိတ်ကတမျိုးပါတဲ့ပြောရင်တော့ရှေ့ပါတယ်သူမျက်စိရှေ့မှာပဲသူကြည့်တယ်လူသားချင်းစာနာတဲ့စိတ်ရှိတယ်လို့မထင်ဘူးဆိုပြီးရေးထားပါတယ်ကောင်လွင်ဦးရေ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါခင်ဗျာဒါဒီ Facebook မှတ်ချက်တွေမှာတော့ဒီတရုတ်နိုင်ငံရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့တန်တရားအမြင်တွေတော်တော်များများတွေ့နေရပါတယ်ဒါလည်းပဲဒီအရင်စစ်ဆိုးရတွေဆက်ဆက်လက်ထက်ကဒီနိုင်ငံရေးစီးပွားရေးရဲ့မြန်မာနိုင်ငံကိုဟိုတရုတ်ကဒီဩစာလွှမ်းမိုးတာတွေကလည်းရောင်မြန်ဟတ်နေတယ်လို့ပြောရလိမ့်မယ်ထင်ပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဒေါက်တာလက်ကျော်စောကိုကျွန်တော်မေးချင်တာဒီလိုရေကမြေကအခြေအနေတွေရှိနေတဲ့ဒီလူလူကြားထဲမှာလည်းတရုတ်ပေါ်မှာဒီလိုအမြင်မကြည်လင်တဲ့အခြေအနေမျိုးတွေရှိနေတဲ့အချိန်မှာတရုတ်နိုင်ငံကဒီမြန်မာနိုင်ငံပြည်တွင်းညံ့ရေးလို့အရေးကြီးတဲ့ကိစ္စမျိုးမှာဟိုထဲထဲပုံပုံဝင်ပါဝင်နေတာကရောဒီလက်တွေ့မှာအကျိုးရှိနိုင်ပါမလားဆရာမโอเค
ဒီမှာကောင်းလို့ဆက်ချုပ်ပြီးပါတယ်။ဘာဖြစ်လို့လဲဆိုတော့ကာလာတပိုင်းနေနဲ့တို့ကဟိုတို့ရဲ့ဆက်ဆံရေးကိုဒီစစ်တပ်အစိုးရပေါ်မှာပဲပုံထားတာဖြစ်တာနော်။ဒါဝတာခင်နာဖခင်အဲ့ဒီခစ်ကာလာတွေတောက်လျှောက်မှာတရုတ်ကအဲ့ဒါလိုပုံထားခဲ့တာဖြစ်တော့ဗမာပြည်သူတွေသူ့ပေါ်အမြင်မကောင်းလို့ဆိုတာရှိပါလေ။နောက်တစ်ခုကလည်းတရုတ်ကုမ္ပဏီတွေဖွင့်ပြီးတော့အဲသူကဒီဟိုအရင်းနှီးတွေကိုနိုင်ငံခြားပို့ဖို့ဆုံးစော်တာဖြစ်တာဟုတ်အဲ့တော့နိုင်ငံခြားကိုထွက်ပြီးတော့အဲဘာလဲတရုတ်ကုမ္ပဏီတွေပါတွေကလည်းမတော်မတည့်တွေလောက်ထားတာဒီပုံကြီးရှိတာပေါ့နော်အဲ့ဒီဟာတွေရဲ့ကရေရိုက်ခတ်မှုတွေလည်းရှိပါတယ်အဲ့တော့တရုတ်ကသူကိုယ်တိုင်လည်းသူ့ရဲ့စနစ်ကိုပြုပြင်ပြောင်းလဲနေရတာဖြစ်ပါတယ်သူဒါကိုတဘောပေါက်ကမဟုတ်ပါဘူးပေါက်ပါလေဒါကြောင့်မလို့ဒါကိုသူပြန်ပြီးပြုပြင်ပြောင်းလဲရင်းနဲ့အခုနောက်ဆုံးပေါ်လာတဲ့သူ့ရဲ့အဲတင်ငကားပြီဟာချီလာနေဖြစ်တဲ့အဲပိုလန်မှာဆိုတာကတော့အဲသူ့ရဲ့ဒါကဟိုအတွေးခေါ်တည့်ရပေါ့နော်အပြင်ဟိုလမ်းမှာ physical ဟိုလမ်းတက်တယ်မဟုတ်ဘူးသူကအားလုံးကိုဆက်ဆက်မိအောင်ပေါ့တခြားနိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့သူ့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုတွေဆက်ဆက်သွားအောင်လုပ်တာပါအဓိကတော့အမှန်ပါပဲတရုတ်ကသူ့ရဲ့အခြေခံအကျိုးစီးပွားပေါ်မှာစဉ်းစားတာပါသူ့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးကိုစဉ်ဆက်မပြတ်ဖွံ့ဖြိုးတိုးတက်ဖို့ဆိုရင်တခြားနိုင်ငံတွေအထူးသဖြင့်အင်းနီးနားကျနိုင်ငံတွေကဖွံ့ဖြိုးတိုးတက်လာဖို့လိုတယ်ဆိုတဲ့အောက်မှာသူဒီစိမံကိန်းကြီးကိုစတာပါပဲအဲ့တော့ဒါကိုကျမတို့ဗမာနိုင်ငံအနေနဲ့အရင်တုန်းကအစိုးရအဆက်ဆက်ကကိုအိတ်ထဲကိုထည့်ခဲ့တော့ကျမတို့နင့်လာတာဖြစ်တယ်ဒါကိုကိုကတိုင်းပြည်အတွက်အကျိုးရှိအောင်အသုံးချနိုင်မယ်ဆိုရင်ပိုပြီးကောင်းမှာပါအဲ့တော့ဒီလမ်းကြောင်းကိုအဓိကကျတာကိုတိုင်းပြည်ရဲ့ကိုအစိုးရပဲအဓိကကျတယ်လူကျမတို့ပြန်ပါ
ဟုတ်ကဲ့ဆရာဦးတက်ဆွေရဲ့သဘောထားကိုခင်ဗျာအခုကျွန်တော်တို့ဒီမြန်မာနိုင်ငံမှာရေဦးရအဖြစ်ဒီအရင်အစင်အဆက်ကတရုတ်နိုင်ငံဟောစာလွှမ်းမိုးခဲ့တာတွေရှိတော့ဒီပေါ်မှာလူလူကြားမှာဆိုရင်လည်းဟိုမကျင်တဲ့သဘောထားမြင်နေရှိနေပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာတရုတ်နိုင်ငံကဒီငင်းငယ်လိုလုပ်ငန်းစီမျိုးမှာထဲဝင်ပါဝင်ခြင်းအဖြစ်ဟိုအကောင့်တွေအစိုးရဖြစ်နိုင်တဲ့အခြေအနေမျိုးတွေရောဖြစ်မလာနိုင်ဘူးလားဆရာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အဲ့ဒီမေကွန်းအရင်ခုနဆွေးနွေးကြတာလေးတွေထဲမှာ
နှစ်ထပ်နှစ်ခါသုံးခါလောက်ကြာတယ်ဟိုအနောက်နိုင်ငံကြီးနဲ့အာရှဆိုတဲ့အမြင်လေးတစ်ခုပေါ့နော်ကြာတာလေးကိုကျွန်တော်ပဏာမဖက်အရင်ဆုံးရှင်းပြပြီကျွန်တော်တို့နိုင်ငံမှာဟိုအရှိအနောက်နဲ့ဟလာအရေးရှိနိုင်ငံနဲ့ဟိုအရေးရှိမဟုတ်တဲ့နိုင်ငံတွေဆိုပြီးအမြင်သဘောထားခွဲခြားမှုခွဲခြားမြင်တာတွေကလွန်ခဲ့တဲ့နှစ်၄၀ကလေးကကျွန်တော်တို့ရှိခဲ့တယ်ဒီကေတော့အများဆုံးပြစ်တင်တာအနောက်နိုင်ငံတွေလို့ရေရှင်နိုင်ငံတွေတို့လောက်ပဲဟိုပြောကြဆိုကြရေးကြကြပြအောင်ဆက်ကြတာပေါ့နော်တကယ်တမ်းကျတော့အဲ့ဒီကာလတို့စေအေးကာလတို့ကဒီအမေရိကန်ဥဆောင်တဲ့အနောက်နိုင်ငံတွေကတင်းနီးလို့တယ်ဟိုဆိုဗီယက်ဥဆောင်တဲ့ကွန်မြူနစ်နိုင်ငံတွေကလည်းကျွန်တော်တို့နိုင်ငံပေါ်မှာတခြားမျိုးနဲ့ဟိုရှိရှိကျွန်တော်ကိုယ်ယူစီဘွားတွေဟိုတိမ်တွင်းစီယုံဝါရဖြန့်ခဲ့တာတွေကလွန်လွန်များတယ်ကျွန်တော်တင်တဲ့ဇာတ်တွေပဲဟိုချင်းကနေရမတူတာကျွန်တော်တို့ကိုကျွန်တော်တို့နိုင်ငံကိုဇာတ်တွေဟိုတနည်းအားဖြင့်ပေါ့နော်ဟိုတိမ်တွင်းစီယုံဟိုခဲ့ကြတာတွေကြီးတယ်ဟိုအပြစ်တင်တော့အနောက်နိုင်ငံပဲတင်နေကြတယ်ဆိုတာတော့မမှန်ဘူးလို့ကျွန်တော်မြင်တယ်ခင်ဗျာဒါနှင်းငါးတဲ့ကာရကဒီနေ့ရောအဲ့ဒီလိုမဟုတ်ပဲလေအမေရိကန်နဲ့တရုတ်ဆိုတဲ့နှစ်ခုလို့တခါရှင်းလာပြီးတော့ပြောနေကြပြန်နေတကယ်တော့အမေရိကန်နဲ့တရုတ်တော့မကဘူးတကယ်ဆိုရင်ကဟိုကိုလလမလုံးလုံးကောင်းကြီးမှာအများရန်ထိုင်နေငါးနိုင်ငံကသူတို့ငါးနိုင်ငံနိုင်ငံလုံးဟာသူတို့နိုင်ငံရဲ့အကျိုးစီးပွားအတွက်ပဲကြည့်ပြီးတော့ကျွန်တော်တို့နိုင်ငံကိုကောင်းဟဲဆိုးဟဲလုပ်နေကြတာလို့ကျွန်တော်တို့အဲ့လိုမြင်သိနေလို့ဘနာမပြောခြင်းနဲ့ဟုတ်မိခွန်းဖြစ်တဲ့တရုတ်နိုင်ငံကောင်းမလားဆိုးမလားဖြစ်တယ်လားမဖြစ်တယ်ဘူးလားဆိုတာလေဒီကနေ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုကနာသူမပါရင်ကိုမဖြစ်တဲ့အနေထားတရဖြစ်လာအောင်ဖန်တီးထားပြီးသားဖြစ်နေပြီလို့ကျွန်တော်အသုံးသတ်တဲ့အတွက်တရုတ်မပါရင်တော့မရနိုင်တဲ့အနေထားတရုတ်ပါမှာကောင်းမယ်ဆိုတာလေသူပါမှာဖြစ်မဲ့အနေထားတရကိုလုံးခဲ့တဲ့ဆယ်စုနှစ်တစ်စုနှစ်စုလောက်ကတရုတ်ကဖန်တီးထားပြီးသားဖြစ်တဲ့အခင်းကြီးဖြစ်နေတဲ့အတွက်တရုတ်ပါမှာရလိမ့်မယ်လို့ပဲဟိုကျွန်တော်အမြင်နဲ့ခင်ဗျ
ဟုတ်ကဲ့ဆရာဦးတင်ဆွေးဆွေးနွေးတာကျေးဇူးပါကျွန်တော်တို့ဒီအီးမေးလ်နဲ့ပို့ဖို့ပြီးဆွေးနွေးထားတဲ့ပုံကတူလည်းရှင်းနေပါသေးတယ်သူကတော့ကျွန်တော်အမေရိကန်ပြည်သူစုကမောင်တသနာရဲ့ပေးစာပါကိုညံဝင်းအောင်ဖတ်ပြပေးပါမယ
်မယုံကြည်မှုတွေနဲ့တန်တရားစိတ်တွေကြောင့်ကြံ့ကြာနေတဲ့ပြည်တွင်းညဉ့်ညံ့ရဲ့အခြေအနေတွေတိုးတက်ကောင်းမွန်လာဖို့အတွက်အရှိန်နဲ့အနောက်နိုင်ငံတွေရဲ့ကုကြိုးမဖက်တဲ့ပူးပေါင်းဆောင်ရွက်မှုတွေအထူးလိုအပ်တယ်လို့ယူဆမိပါတယ်ဒါပေမဲ့ရခိုင်အရေးဖြစ်ပွားပြီးနောက်ပိုင်းကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတွေဟာပြည်တွင်းညဉ့်ညံ့ရေးထက်ရခိုင်အရေးကိုပိုပြီးစိတ်ဝင်စားလာနေတာကြောင့်ပထဝီနိုင်ငံရေးအရာအရှိနိုင်ငံတွေနဲ့ပိုမိုနီးစပ်လာခြင်းကသဘာဝကျတယ်လို့ယူဆမိပါတယ်အထူးသဖြင့်မချစ်တော်လဲအောက်ငါနန်းဆိုသလိုတရုတ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပိုမိုလက်ခံလာရပါတယ်အကြောင်းကတော့တက်မတော်ခေါင်းဆောင်တွေပါဝင်လူမျိုးစုလက်နက်ကင်ခေါင်းဆောင်အများစုဟာဝိရေစေဝါပြဿနာကနေစီရေးစီဝါရေးကဏ္ဍအလုံးစုံတရုတ်နိုင်ငံကိုတိုက်ရိုက်တော်၎င်းတွေဝိုက်ပြီးတော့တော့လကောင်းမိခိုအားထားနေရလို့ပါပဲနောက်ပြီးငញ្ញန်းရေးဖြစ်စင်မှာတရုတ်နိုင်ငံကထဲထဲဝင်ဝင်ပါကျင်နေတာကသူ့အတွက်စေရေးစည်းဝါးရေးလူမှုရေးနိုင်ငံရေးအရာအကျိုးအမြတ်တွေကြီးမားလွန်းတယ်ဆိုတာတန်တရားဖြစ်เสียလုံးမမထင်ပါဘူးအကယ်၍တပ်မတော်ပိုင်းခေါင်းဆောင်တွေကသာအစိုးရအုပ်ချုပ်မှုအောက်နိုင်ငံဝန်ထမ်းကောင်းပီပီဂုံတိတ်ခါရှိရှိရပ်တည်လာမယ်ဆိုရင်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့နိုင်ငံတကာရဲ့အဖွဲ့အစည်းတွေရဲ့ငြိမ်းချမ်းရေးအပေါ်ထားရှိတဲ့တန်တရားစိတ်တွေမယုံကြည်မှုတွေညှော်နှဲသွားနိုင်ပြီးငြိမ်းချမ်းရေးနဲ့အတူတိုင်းပြည်လဲအလင်းအမြန်ဖွံ့ဖြိုးတိုးတက်လာနိုင်ပါကြောင်းဆွေးနွေးလိုက်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်သူ့မောင်တသနာရဲ့ပေးစာပါသူကတော့သူ့စာထဲမှာဒီအရှင်းနဲ့အနောက်ကိုကျိုးမဖက်လက်တွဲပြီးကုညင်အစီပြေနေတယ်လို့လဲဆိုပါတယ်ဆိုတော့ဒါဒီနေရာမှာကျွန်တော်တခုပြောချင်တာကဟိုကျွန်တော်ပထဝီဝင်အနေအထားဒီသမိုင်းနောက်ခံအခြေအနေတွေရတရုတ်နိုင်ငံကမြန်မာနိုင်ငံအရေးမှာအရေးဆက်ပြီးပါနေဦးမယ်ဆိုတော့ဒီဆော့ဆော့ပြင်းနေဆွေးနွေးတဲ့ပုံစံတွေလည်းထောက်ပြသွားပါတယ်ဒါကလည်းကျွန်တော်တို့မငင်းနိုင်တဲ့အချက်တွေပါဆိုတော့ဒါပေမဲ့ဒီနေရာမှာတခုရှိတာဒီတရုတ်နိုင်ငံကဟိုဒီရာဇဝင်ကြောင်းရနှိစက်မှုတွေရှိတယ်ဆိုရင်လည်းအမေရိကန်တို့ EU တို့လို့ဒီအနောက်နိုင်ငံတွေအနေနဲ့ရောဒီမြန်မာနိုင်ငံငင်းငယ်လုပ်ငန်းစဉ်မှာတစ်ဖက်တစ်လမ်းကဟိုပါနိုင်တဲ့အခန်းကဏ္ဍတွေဘာတွေများရှိနိုင်အောင်လဲဆရာမဒေါ်လာကျော်စောအရင်ဆွေးနွေးပြပါလားခင်ဗျာ
အခုကျမကြီးကဟိုအနောက်တိုင်းကတက်နိုင်သမျှဟိုဗမာတက်မတော်ကိုဖျားပေးနေတဲ့ကိစ္စတွေဟာလေကောင်းတဲ့အချက်ပါပဲ။ဘာဖြစ်လို့လဲဆိုတော့ကျမတို့ဗမာပြည်ရဲ့ဟို
ကျက်တနာအားလုံးကဒီဗမာတံဘရောကပါမဖြစ်မှာဗမာပြည်ရဲ့ငြိမ်းချမ်းရေးရတယ်ဗမာတံဘရောကတူရထားတဲ့အခွင့်အရေးတွေပေါ့အခွင့်ဒူးကလည်းနိုင်ငံရေးအခွင့်အရေးတွေစီးပွားရေးအခွင့်အရေးတွေကိုကျန်တဲ့ဒီဗမာတပြည်တော်ကပြည်သူတွေပေါ့နော်တိုင်းရင်းသားတွေအပါအဲ့ဓာရီနဲ့မျှဝေခံစားမယ်ဆိုတဲ့စိတ်ကလေးဝင်လာမှရမှာအဲ့တော့အခုအနောက်တိုင်းကဒီဟိုဗမာတံဘရောကိုเนเน่ PR ไปนี่ล่ะก้าวนี่กิจการตรงนี้แหละอุยอกว่าก็กูฉ่ํามาไล่เนี่ยกิจการนี่บาริยาเลยถ้าหาประมาทตํารวจด้วยปฏิคมเนี่ยตู้เนี่ยปิ๊บเปลี่ยนเลยยีด้วยป่ะเนาะไอ้นี่หานี่ด้วยก้าวหมุนเนี่ยดูจมมาเนี่ยมาเลยถ้าหายีญายีผิดสินด้วยแหละแต่โหปฏิคมเนี่ยแต่ถ้าอนี่เนี่ยก้าวหมุนอยู่เลยดูขึ้นมาเลยจม
โอเคเจ๊ซูบาสรุปเสี่ยวอึดซวยตบอดาออกครับเนี่ยอกูเจนเราดิตะยุ่งနိုင်ငံကတော့ဒီแท้ๆဝင်ဒီတိုင်းသားလက်နက်ကိုင်ဖွဲ့ရင်းနဲ့ဆွေးနွေးတာမျိုးအစိုးရနဲ့ဒီစစ်တပ်တောင်းရှိသူတွေနဲ့ဆွေးနွေးတာဖြောင်းပြတာမျိုးတပိုင်းပေါ့လေနောက်ဒီအနောက်နိုင်ငံတွေလို့ဒီအမေရိကန်တို့ EU လို့ဒီအနောက်နိုင်ငံအပိုင်းရောဟိုဒီငင်းငယ်လုပ်ငန်းစီရှေ့ရောဆိုရင်ဘလို့ခဏကနေပြီးတော့ဟိုပါဝင်သွားလို့ရမယ်လို့ယူဆလဲဆရာအနေနဲ့
โอเคအနောက်နိုင်ငံတွေကငင်းငယ်လုပ်ငန်းစီမှာအခုအချိန်ကြီးလုံကူနေတဲ့ကိစ္စတွေကကျွန်တော်တို့တခြားတခြားနေရာတွေမှာလုပ်တယ်လို့ပေါ့နော် project ဒီ sponsor တွေငွေဒေါ်လာတွေ euro ဒေါ်လာများစွာ euro များစွာတွေနဲ့ကျွန်တော်တို့ဒီ ECG project ကြီးတစ်ခုလုံးကိုသုံးပြနေတဲ့ဖြုံးပြနေတဲ့တခြားအရာတွေနဲ့တိတ်မကွာသေးဘူးဖြစ်နေတယ်ဗျအဲ့ဒါလက်တွေ့မကြဘူးခင်ဗျအဲ့ဒါလက်တွေ့ကြကြကအခုငင်းငိုင်းလုံမှန်းစင်မှာလုံခဲ့တဲ့ငါနဲ့နဲ့ဒီကနေ့မတူတဲ့အနေထားအခင်ချင်းတခုဖြစ်နေပြီအဲ့ဒါနဲ့လိုက်လျောညီထွေတဲ့အက္ကံကြီးအနောက်နိုင်ငံကြီးကအကူညီတင်နေလို့ကျွန်တော်မြင်နေတရုတ်နိုင်ငံလိုခုလိုထဲထဲဝင်ဝင်ညီညီကက်ကက်လေးလာတွေ့ဆုံနေတယ်လို့နောက်နိုင်ငံတွေကလည်းအဲ့ဒါလိုဟိုတွေ့ဆုံလေးလာနေဒါကတော့ဟို5 star hotel ဟို conference ကိုကျွန်တော်ဆိုလိုတာမဟုတ်ပဲနဲ့တကယ်ကိုအဖြစ်မှန်ကိုဟိုသဘောပေါက်အောင်နားလည်အောင်လုပ်ပြီးတော့အချိန်အမှန်အရာဒါငြိမ်းချမ်းရေးကိုပဲဥတည်တဲ့အကူအညီမှုမျိုးတွေအနောက်နိုင်ငံကချင်းကမှုပြောင်းနေတယ်လို့ကျွန်တော်မြင်နေငွေအားကိုကြီးတိပြီးတော့ဟိုအသုံးပြတာမျိုးကျွန်တော်မဖြစ်သင့်ဘူးအဲ့ဒါလည်းလုံနိုင်စွာသူတို့မှရှိပါတယ်သို့တော့သူတို့မှဟိုမလုံတတာပြောမလားအစဉ်အဆက်ကလည်းဒီလိုဟိုငွေအားနဲ့လုံလာတဲ့ဟာတွေရှိတော့ကဒီချင်းကနီးပြောင်းပြီးတော့ကျဲတဲ့ဘုံဘုံတိတိကျကျနဲ့ရင်းနီးဘုံဘုံလေးနဲ့လာတက်မရောရောဒီအဥဆောင်ဟိုဆောင်ရနေတယ်
ကျွန်တော်ဆွေးနွေးပွဲလည်းချိန်တော့ပဲရတယ်ဒီနေရာမှာပဲအဆုံးသတ်ပြရတယ
်
ပါဝင်ဆွေးနွေးပြီးတဲ့ဒေါက်တာတက်ဆွေဒေါက်တာလက်ကျော်စုံနဲ့ပါဝင်ဆွေးနွေးရသူတွေနဲ့ဒေါက်တာရှင်နဲ့အားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စနေညဒရေလီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီညချမ်းအစီအစဉ်ဒီအဆုံးမသက်ခင်မှာတရင်ချင်းချုပ်ကိုကိုအောင်ကတလဲကြီးညာပေးပါရှင
်ဗင်နီဇွဲလာနိုင်ငံမှာတရားရုံးတင်ဆက်ဆွခြင်းမရှိဘဲနှစ်နှစ်တာထိနေခံရတဲ့အမေရိကန်နိုင်ငံသားဂျော့ရှ်ဟော့ဒီကနေ့ပဲပြန်လွတ်လာပြီလို့သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်ဒီကနေ့ညနေမှာသူ့ကိုမိသားစုဝင်နေတဲ့သူအိမ်ယူတော်မှာတွေ့ဆုံမှုရှိကြောင်းထရမ့်ကတွစ်တာမှာရေးသားပါတယ်တောင်ကိုရီးယားသမ္မတမွန်ဂျဲအင်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဟာဒီကနေ့မှစီစဉ်မထားဘဲရုပ်တရက်တွေ့ဆုံခဲ့ကြပါတယ်။နှစ်နိုင်ငံကြားဆက်မဲ့ဆုံးဤမှာတွေ့ခဲ့ကြတဲ့ဆွေးနွေးပွဲအတွင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်အွန်းတို့ဒီမကြခင်မှာဖြစ်လာနိုင်တဲ့ထိပ်သီးအစည်းအဝေးပွဲနဲ့ပတ်သက်ပြီးတော့အမြင်ချင်းဖလှယ်ခဲ့ကြတယ်လို့တောင်ကိုရီးယားသမ္မတပြောခွင့်ရကပြောပါတယ်။ဒီဆွေးနွေးပွဲရဲ့ရလဒ်တွေကိုတော့ကိုရီးယားသမ္မတဒီမွန်ကတင်းငွေတွေမနဲ့မှကြီးညာလိမ့်မယ်ဆိုပြီးတော့လည်းပြောပါတယ်။ကိုလံဘီယာနိုင်ငံဟာနော်သရင်ဘက်ကဆလုံမြောက်အတ္လန်တိတ်စစ်စာချုပ်နေတိုအဖွဲ့ဝင်ဒီတောင်အမေရိကတက်ကပထမဆုံးတရားဝင်နိုင်ငံဖြစ်လာတော့မယ်လို့သမရဟွမ်းမနီယယ်ဆန်တိုစ်ကတောက်ကြနေမှာကြေညာလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမျိုးတော်ဒါကာမာမွေးစေဝါရောင်းဝယ်မှုနဲ့ပတ်သက်လို့တန်တရားရှိသူတရားလောက်ကိုဖမ်းဆီးလိုက်တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်မွေးရဆေးရောင်းဝယ်သူ60ကျော်ကိုတုတ်တင်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံတော်ကဝင်ရောက်စီးနှင်းမှုတွေအတွင်းတန်တရားရှိသူ3000ကျော်ကိုဖန်စီထင်းသိမ်းခဲ့တယ်လို့အာနာပိုင်ကိုကူကပြီးတော့ဒေတာကန်သတင်းမီဒီယာတွေမှာဖော်ပြကြပါဗျာခင်ဗျာ
တရင်ချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညချမ်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24/50/51နဲ့လှိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.